to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဩဂုတ်လ24ရက်တောက်ကြညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေမှာတော့ဒီခိုင်ပြည်ကလူခွေချိုးဖောက်မှုတွေအတွက်နိုင်ငံတကာရာဇဝတ်ပြမှုဆိုင်ရာကွန်ရက် ICC ကကိုက်တွယ်ရေးယူဖို့အာဆီယံ၅နိုင်ငံကလွှတ်တော်မှတ်တရားရောကတောင်းဆိုလိုက်ပါတယ်။ဩစတြေးလျနိုင်ငံမှာ17နှစ်အတွင်း9ရောက်မြောက်ဝန်ကြီးချုပ်တွေဖြစ်ဗန်နိုင်းဝန်ကြီးရောစကော့မော်ရီဆန်ကျန်းသစ္စာကျေးဇူးတောင်းယူလိုက်ပါပြီ။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့တူကြီးညာပေးတော့မှာပါ
။ဟုတ်ကဲ့ပါရှင်ဒီညပိုင်းတော်ရရှင်နေနားဆရာမှာကတော့ရခိုင်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပြည်ပခါကြောင့်ဒီဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ညာမွတ်စလင်တွေထွက်ပြေးခဲ့ရတာတနှစ်ရှိသွားပါပြီဒါပေမဲ့ဘေးအန္တရာယ်ကင်းကင်းနဲ့အခုချိန်ထိပြန်နိုင်သေးတဲ့အခြေအနေမရှိသေးတဲ့အကြောင်းနဲ့အတူဒီလိုတနှစ်ပြည့်ချိန်မှာပဲရခိုင်မြောက်ပိုင်းဘက်မှာတော့လုံခြုံရေးကိုအရေးကြီးအဆင့်အဖြစ်သတ်မှတ်လိုက်ပြီးဖြစ်ပါတယ
်ဒီ25ရက်နေ့နဲ့ပတ်သက်ပြီးတော့တနှစ်ပြည့်ဆိုတော့တခုများဖြစ်ကြမှားဆိုတဲ့လူတွေစိတ်ထဲမှာအဲ့လိုဖြစ်ကြပါ
ဒီသတင်းနောက်ပိုင်းမှာပြည်စုံနာဆင်ရပါမယ်ရှင်။နောက်အမေရိကန်ပြည်ထောင်စုမှာပြစ်မှုတွေကျူးလွန်လို့ဆိုပြီးမြန်မာနိုင်ငံသား28ယောက်ဒီသတင်းပတ်ထဲမြန်မာနိုင်ငံဘက်ကိုပြန်ပို့ခံရတဲ့အကြောင်းနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းမှာတော့ငမြောင်တောင်ပိုးကြားရောက်ဖြတ်စည်းလို့ပြောင်းဆိုင်ခင်းဧကရာနဲ့ချီပြီးပြက်စီးခဲ့ရတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မသိန်ကြီးထိုက်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်။
ဒီခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ထဲကျုံ့ရတဲ့လူခွေချိုးဖောက်မှုတွေမှာတာဝန်ရှိတဲ့မြန်မာအနာမတွေကိုနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာကွန်ရက် ICC ကကိုက်တွယ်ရေးယူဖို့အရှိတောင်အရှ၅နိုင်ငံကလွှတ်တော်မှတ်တရားရောကတောင်းဆိုလိုက်ပါတယ်။ဒီခိုင်ပြည်နယ်မြောက်ပိုင်းမှာပြစ်ခတ်တွေကျုံ့ရတာတနည်းပြလာပြီးဖြစ်ပေမဲ့လူခွေချိုးဖောက်သူတွေကိုပေါ်ထုတ်ရေးယူမှုမရှိတာကြောင့် ICC ကကိုက်တွယ်ဆောင်ရွက်ဖို့လူခွေဆိုင်ရာအာဆီယံလွှတ်တော်အမတ်များဖွဲ့ APHR ကဒီနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်တာပါ။လူခွေချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူနိုင်အောင်နိုင်ငံတကာတန်ဝန်းကိုတိုက်တွန်းရမှာ APHR အဖွဲ့ဝင်22ယောက်ပါဝင်အင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊စင်ကာပူနဲ့တီမောနိုင်ငံတွေကလွှတ်တော်ကိုယ်စားလှယ်132ယောက်ပါဝင်ကြောင်းလည်းကြေညာချက်ကဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လ25ရက်နေ့ကလွန်ခဲ့တဲ့ကိစ္စကန်တွေကိုစီးနင်းတက်ခိုက်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရကရွန်ချာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ရမှာလူမျိုးစုလိုက်ရှင်းလင်းတဲ့အစင်တွေရောက်ခဲ့ကြောင်းနဲ့ကျူးလွန်သူတွေကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပေါ်ထွက်ဖို့ကုလသမဂ္ဂပါဝင်နိုင်ငံတကာတန်ဝန်းကတိုက်တွန်းထားကြတယ်လို့ ICC ကလည်းကန့်ကွက်ဖြစ်ရှင်းမှုတောင်းဆိုမှုတွေလည်းထွက်ပေါ်နေတာပါမြန်မာဆွေးနွေးကတော့ရွန်ချာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားတယ်လို့နိုင်ငံတကာတန်ဝန်းကဆွဆွဲနေတဲ့အထိလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်တာမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းဖော်ထုတ်ရေးယူမှုတွေရှိကြောင်းတုံ့ပြန်ပြောဆိုထားပြီးမြန်မာနိုင်ငံဟာ ICC ကစီရင်ပိုင်ခွင့်ရှိတဲ့နိုင်ငံတစ်ခုမဟုတ်ကြောင်းလည်းပြောဆိုထားပါတယ
်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကအခုအခါပြန်ပြီးရုပ်သိမ်းလိုက်ပြီးဖြစ်တဲ့ယာရုသက်တမ်းမပြည့်ခင်နှုတ်ထွက်ဖို့ပြောဆိုချက်ဟာတိုင်းပြည်တွင်းကအကျင့်ပြက်ချဆမှုတွေတဘုံတွေရဲ့အကြမ်းဖက်မှုတွေတရုတ်နိုင်ငံနဲ့မဟာမိတ်အဖြစ်ဆက်ဆံရေးတွေအပေါ်ဝေဖန်မှုတွေကိုစိတ်ဆိုးဒေါသထွက်ရကအခြေခံခဲ့တာဖြစ်ကြောင်းဖိလစ်ပိုင်အရေးကျွမ်းကျင်သူတွေကပြောပါတယ်ဖိလစ်ပိုင်သတင်းတွေနောက်အထက်လွှတ်တော် website မှာတင်ထားတဲ့ကြေညာချက်တို့အရတော့သမ္မတယာရုကနေနှုတ်ထွက်မယ်လို့ဒီလအတွင်းပြောဆိုခဲ့တဲ့သမ္မတဒူတာတေရဲ့သဘောထားပြောင်းလဲသွားပြီဖြစ်ပါတယ်။သမ္မတဒူတာတေအနေနဲ့ယာရုကနှုတ်ထွက်မှာမဟုတ်ဘူးလို့ခံမှန်ထားကြတာနဲ့အတူဖိလစ်ပိုင်ပြည်သူတွေကတော့သမ္မတကလက်တွေ့ထဲအပြောကြီးလာတယ်လို့ပြောဆိုကြပါတယ်။သုံးသက်သူတွေကတော့သမ္မတရဲ့ပြောဆိုချက်ကရေရှည်ပြဿနာတွေကိုဖြေရှင်းဆောင်ရွက်နေပေမဲ့တကယ်တမ်းဖြည့်ရှင်ရဲ့အခက်တွေ့နေတာကိုထင်ဟပ်နေတာလို့သုံးသပ်ကြပါတယ်။သမ္မတဒူတာတေအနေနဲ့အခရီးလိုက်စားမှုနဲ့မူရဲ့ဆေးဝါးပြဿနာကိုဖြည့်ရှင်နောက်သဘုံထားမှုကိုအမြင့်ဖြုတ်ပြီးအခြေခံအဆောက်အုံတိုးတက်ဖွံ့ဖြိုးရေးအတွက်တရုတ်နဲ့အလုပ်လုပ်လို့နေတာဖြစ်တယ်လို့လည်းသုံးသပ်သူတို့ကပြောပါတယ်။ဒါ့အပြင်မူရဲ့တိုက်ဖြတ်ရေးမွတ်စလင်နဲ့ကွန်မြူနစ်ခွဲထွက်ရေးသမားတွေနဲ့ငြိမ်းချမ်းရေးတို့လိုသူ့ရဲ့အထက်ကဆောင်ရွက်ချက်တွေကတချို့မှတိုးတက်မှုမရှိတဲ့အပေါ်စိတ်ဆိုးပြီး2022ခုနှစ်မှာကုန်မဲ့သမ္မတသက်တမ်းမကုန်ခဲ့နှုတ်ထွက်မဲ့ဆိုပြီးစိတ်မြန်လက်မြန်ပြောဆိုလိုက်တာသာဖြစ်မယ်လို့ယူဆတဲ့အကြောင်းဟွန်နိုလူလူကမူဝါဒရေးရာအဖွဲ့ Pacific Forum CSIS ကအစည်းအဝေးဆိုင်ရာညွှန်ကြားမှုကားဘေကာကလည်းပြောဆိုပါတယ်ရှင
်။တောင်ကိုရီးယားဆွေးနွေးကမြောက်ကိုရီးယားနဲ့ဆက်ဆံရေးတွန်းမြင့်လာနေချိန်မှာပဲမြောက်ကိုရီးယားရဲ့နျူကလ ియర్ လုပ်ငန်းတွေဖြစ်သေးရင်အောင်မြင်အောင်ဆောင်ရွက်ရမယ့်နည်းလမ်းတွေပေါ်တောင်ကိုရီးယားနဲ့အမေရိကန်တို့ကြားသဘောထားမတိုက်ဆိုင်တဲ့အရေးအယောင်တွေလည်းတွေ့နေရပါတယ်။ ကိုရီးယားနိုင်ငံခြားဆက်ဆံရေးတိုးတက်လာစေဖို့တောင်ကိုရီးယားကစီးပွားရေးစီစဉ်နေတဲ့တွန်းအားပေးနေတယ်လို့အကြက်ခတ်တွေပြောနေကြပါတယ်။အမေရိကန်ကတော့မြောက်ကိုရီးယားပေါ်အပြင်းထန်ဆုံးပြည်အားတွေပေးဖို့လိုတဲ့အကြောင်းတိုက်တွန်းနေတာပါ။ပြန်လည်တင်းမြတ်ရေးစီးပွားရေးစီမံကိန်းနဲ့ဆက်ဆံရေးတွေတိုးတက်အောင်တောင်ကိုရီးယားဆွေးရကစီစဉ်နေတာတွေကိုတော့သမ္မတမွန်ဂျေအင်းက32နှစ်ကြာဂျပန်ကျူးကျော်မှုအောက်ကလွတ်မြောက်လာတဲ့83နှစ်ပြည့်အခမ်းအနားမင်္ဂလာမှာပြောကြားခဲ့ပါတယ်။နိုင်ငံခြားဆက်ဆံရေးတိုးတက်မှုရရှိဖို့အမေရိကန်နဲ့မြောက်ကိုရီးယားဆက်ဆံရေးပေါ်မူတည်နေတာမျိုးမဟုတ်ပဲကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးကအထူးကတွန်းအားဖြစ်ကြောင်းလည်းတောင်ကိုရီးယားသမ္မတကပြောခဲ့တာပါ။ဆက်ဆံရေးတိုးမြင့်နိုင်မဲ့အစီအစဉ်တွေကိုဆွေးနွေးဖို့တောင်မြောက်ကိုရီးယားခေါင်းဆောင်တွေရှင်းလာတဲ့တတိယအကြိမ်ထိပ်သီးတွေ့ဆုံမယ့်အကြောင်းလည်းဒီလဆန်းမှာပဲနှစ်ဖက်သဘောတူညီထားပေမဲ့ရက်တိကျတော့မတတ်မှတ်သေးပါဘူး။
တောင်ကိုရီးယားသမ္မတဟောင်ပတ်ကွန်ဟေကိုအဂတိလိုက်စားမှုအနာအလွဲသုံးစားလုပ်မှုနဲ့အချက်မှတ်ထားတဲ့ထောင်ဒဏ်ကိုတောင်ကိုရီးယားအယူခံတရားရုံးတစ်ခုကဒီကနေ့တောက်ကြနေမှာတစ်နှစ်ထပ်တိုးလိုက်ပါတယ်။ဆိုလ်မြို့တော်အထက်တရားရုံးရဲ့စီရင်ချက်ကြောင့်သမ္မတဟောင်ပတ်အနေနဲ့ထောင်ဒဏ်25နှစ်အထိကြာခံရမယ့်အခြေအနေဖြစ်ပါတယ်။ဦးစားပေးဆောင်ရွက်ပေးခံရမှုအတွေ့အပြန်အလှန်အပြင်စီးပွားရေးလုပ်ငန်းကြီးတွေထံကနေလက်ငွေဒေါ်လာတန်းနဲ့ချီတောင်းခံခဲ့မှုဒါမှမဟုတ်လည်းလက်ခံခဲ့မှုနဲ့ပြီးခဲ့တဲ့ AB လကသမရဟောင်းဘက်ကိုအပြစ်ရှိကြောင်းစီရင်ချက်ချခဲ့တာဖြစ်ပါတယ်။သမရဟောင်းရဲ့မိတ်ဆွေရင်ခြွိုင်းစွန်ဆေးလည်းဒီကိစ္စမှာပါဝင်ပတ်သက်ခဲ့ပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘက်ကအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုက်ဒိုမီတာ25 kHz 11.83 ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ American တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဩစတြေးလျနိုင်ငံမှာ17နှစ်အတွင်း9ရက်မြောက်ဝန်ကြီးချုပ်ဖြစ်ရွေးချယ်ခံရတဲ့ Scott Morrison ကသူ့ဦးဆောင်တဲ့ညီမအစိုးရအနေနဲ့လူလူကမျှော်လင့်တဲ့တည်ငြိမ်မှုတွေရအောင်ကြိုးပမ်းသွားမယ်အကြောင်းကြေပြူပြောဆိုလိုက်ပါတယ်။ဒီနေ့မနေ့မဲခွက်ရွေးချယ်ပြီးနောက်မှာပဲဝန်ကြီးချုပ်တွေဖြစ်ကျန်းသစ်စာချိန်ဆတာဝန်ယူခဲ့တာပါ။အစိုးရရန်နေရပုံမှန်တိုက်လက်ပတ်နေကြောင်းဩစတြေးလျလူလူကိုအာမခံစကားပြောကြားပြီးဝန်ကြီးချုပ်တွေကပြည်ထောင်စုရင်ပတ်တွင်ဝန်ကြီးချုပ်မက်ကွန်တန်ဘူးကိုအာနာယလစ်ဘရယ်ပါတီတွင်ကစန့်ကျင်ရာကနိုင်ငံရေးပြဿနာတွေပေါ်ခဲ့တာကိုကြောင်းရှားဖို့လဲကြိုးစားခဲ့ပါတယ်။ဒီနေ့မဲခွက်ရမှာတော့ပြည်ထောင်စုဝန်ကြီးပီတာတန်တန်ကို55-40နဲ့အနိုင်ရလိုက်တယ်လို့ပထမတစ်ချိန်မဲခွက်ရမှာလဲနိုင်ငံခြားရေးဝန်ကြီးဂျူလီဘစ်ရှော့ကိုအနိုင်ရခဲ့တာပါ။ပန်းနိုင်ဝန်ကြီးဟောင်းကနေဝန်ကြီးချုပ်တွေဖြစ်လာတဲ့မော်ရစ်ဆန်ကတော့အစိုးရရဲ့မူဝါဒတွေပြောင်းလဲလို့ဖို့ရှိမရှိမေးမြန်းမှုကိုတော့ဖြေကြားဖို့ညှင်းဆန်ထားပါတယ်။ဝန်ကြီးချုပ်ဟောင်းတန်ဖိုးကတော့ဝန်ကြီးချုပ်တွေရွေးချယ်မှာပြန်လည်မပါဝင်တော့ပဲရာထူးကရောနိုင်ငံရေးကပါထွက်တော်မှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။2019မေလထဲမှာကျင်းပဖို့စီစဉ်ထားတဲ့လွှတ်တော်ရွေးကောက်ပွဲတွေမတိုင်ခင်ကွန်ဆာဗေးတစ်ဝါဒီဆိုရရင်ကနိုင်ငံရေးတိုက်ပွဲတွေကလည်းဝန်ကြီးချုပ်တွေရွေးချယ်လိုက်တဲ့အတွက်အဆုံးသတ်သွားပါတယ်။စက်တနစ်စတိုက်ဝန်ကြီးချုပ်တာဝန်ယူခဲ့ပြီးတဲ့ဂျိုဟောဝတ်2009ခုနှစ်မှာတာဝန်ကအနားယူခဲ့ပြီးနောက်ပိုင်းဩစတြေးလျမှာနိုင်ငံရေးမတည်မငြိမ်အခြေအနေတွေနဲ့ကြုံနေရတာပါ။ဝန်ကြီးချုပ်ဟောဝါနောက်ပိုင်းဝန်ကြီးချုပ်6ယောက်တာဝန်ယူခဲ့ဖို့ပေမဲ့ဝန်ကြီးချုပ်3နှစ်တတန်းအဖြစ်တာဝန်ယူရသူကတော့တယောက်မှမရှိခဲ့ပါဘူး။ပါတီတွင်နိုင်ငံရေးပြဿနာတွေကြောင့်လက်ရှိအာဏာရ Liberal Party နဲ့ Labor Party တို့အပြန်အလှန်အာဏာရခဲ့ကြတာလည်းဖြစ်ပါတယ်
။ American သမ္မတ Donald Trump ကသူ့ကိုအရေးယူခဲ့ရင်အစုရှယ်ယာဈေးကွက်ပြိုလဲသွားနိုင်တယ်လို့ယူဆတဲ့အကြောင်း Fox News ရုပ်သံလိုင်းကိုပြောဆိုလိုက်ပြီးသူ့အပေါ်အရေးယူခံရနိုင်ခြင်းအလားအလာတွေကိုချေဖြတ်ဆောင်ရွက်လာတဲ့အနေအထားရှိပါတယ်။သူကြောင့်ပြောင်မြောက်စွာဆွမ်းဆောင်နိုင်တဲ့သူကိုဘလို့လုတ်ပြီးအရေးယူမှလဲဆိုပြီးလဲသမရထရန့်ကမေကွန်ထုတ်ပါတယ်သမရရဲ့ရွေးကောက်ပွဲစီရင်ရေးမှူးဟောင်းပေါ်မနန်းဖို့ကိုမမှန်မကန်ဆောင်ရွက်မှုဆွဲချက်၈ခုနဲ့အပြစ်ရှိတဲ့အကြောင်းဗာဂျီးနီးယားပြည်နယ်ကဖက်ဒရယ်တရားရုံးတစ်ခုကနေစီရင်ချက်ချမှတ်လိုက်ပြီးနောက်နှစ်ရက်အတွင်းမှာပဲသမရအပေါ်အရေးယူနိုင်ခြင်းနဲ့ပတ်သက်ပြီးလူပြောများလာတာဖြစ်ပါတယ်သမရရဲ့ရှင်းနေဟောင်းမိုက်ကယ်ကိုဟင်ကလည်းပြီးခဲ့တဲ့2016ခုနှစ်ရွေးကောက်ပွဲစီရင်ရေးအပိသက်ကာလအတွင်းထရန့်နဲ့ညီဆွမ်းမှုတယ်လို့ပြောဆိုထားတဲ့အမျိုးသမီးနှစ်ဦးကိုအမှုတွေရဲ့ဆန္ဒအရနှုတ်ပိတ်ခံွေပေးခဲ့တဲ့အကြောင်းနယူးယောက်တရားရုံးတစ်ခုမှာဝန်ခံခဲ့တာပါမိုက်ကယ်ကိုဟင်ရဲ့ဖြောင်းချက်ကစီရင်ရေးရန်ပုံငွေစည်းမျဉ်းတွေကိုချိုးဖောက်ရာရောက်နိုင်ပြီးဒီထဲမှာသမရကိုပါဆွဲထည့်ထားတာကြောင့်အရေးယူနိုင်မဲ့အခြေခံကြောင်ဖြစ်လာနိုင်တယ်လို့နိုင်ငံရေးကျွမ်းကျင်သူတချို့ကသုံးသပ်ပေးမိ။ဒီအပေါ်တန်းတရားရှိသူတွေလည်းရှိပါတယ်။လက်ရှိအနေအထားအရတော့လွှတ်တော်နေရာအများစုကိုသမ္မတရဲ့ Republican Party ကအများစုချီးဆိုထားတာကြောင့်သမ္မတကိုအရေးယူနိုင်ရေးဆွဲဆွန်နိုင်ဖို့အခွင့်အလမ်းကတော့တိတ်မရှိလာပါဘူးရှင်
။လိန်ဟာရီကိန်းမွန်နဲ့ကမနေ့နောက်ပိုင်းကဆက်လို့ပြင်းအဆင့်3ဖြစ်အဆင့်ချော့ချသတ်မှတ်လိုက်ပြီးအာရုံသွားပေမဲ့ဟာဝိုင်ကျွန်းမှာမိုးသက်လေပြင်းကျရောက်မယ်လို့ခန့်မှန်းထားပါတယ်။ ဟာဝိုင်ကျွန်းကိုမွန်တိုင်းတိုင်းရဝင်မှာမဟုတ်ကြောင်းအမေရိကန်မိုးလေဝသဌာနကပြောထားပေမဲ့ဟာဝိုင်ကျွန်းမှာရင်းနဲ့အနီးအနားဒေသတွေမှာဒီနေ့မိုးဆက်လက်ရွာသွန်းရင်ဖြတ်ကျော်မယ်လို့လည်းခန့်မှန်းထားတာပါမွန်နဲ့ဖြတ်ကျော်မယ်အချိန်မှာပဲရေကြီးမြေပြုံမှုတွေကြုံနေရပြီးဟာဝိုင်ပြည်နယ်အုပ်ချုပ်ရေးမှူးဒေးဗစ်ကေကတော့အသက်အန္တရာယ်ရှိတဲ့ရေကြီးမှုတွေနဲ့ဘေးရန်တွေကြီးမားလွန်းတာကြောင့်မလို့ရခီးမထွက်ဖို့လဲတိုတယ်လူမှုကွန်ရက်ကနေသတိပေးထားတာပါဟာရီကိန်းမွန်းနဲ့ကြောင့်ထိခိုက်ပျက်စီးဆုံးရှုံးမှုတွေကိုအကူအညီပေးဖို့အရေးပေါ်ကြေညာချက်တစ်ရက်ကိုလည်းဟာဝိုင်အုပ်ချုပ်ရေးမှူးကလက်မှတ်ရေးထိုးထုတ်ပြန်ထားပါတယ်
အချာအကစားပွဲတွေလက်ခံကျင်းပနေတဲ့အင်ဒိုနီးရှားနိုင်ငံမြို့တော်ဂျာကာတာမှာလေလုညဉ့်မှုနဲ့ရင်ဆိုင်နေရချိန်မှာပဲမီးခိုးမြူတွေထူထပ်လာရမှုကအင်ဒိုနီးရှားနိုင်ငံကြောင့်ဖြစ်တယ်လို့မလေးရှားနိုင်ငံဘက်ကလည်းဆွဆွဲပြောဆိုနေပါတယ်။ဘိုနီယိုကျွန်းရဲ့အင်ဒိုနီးရှားနိုင်ငံဘဲချန်ကာလီမန်တန်ကမီးလောင်မှုတွေကြောင့်အခုလိုမီးခိုးမြူတွေများလာရလားလို့ပြောဆိုကြတာဖြစ်ပါတယ်။ဆိုင်ပြုံးမြေအတွက်မိရှုရှင်းလင်းမှုတွေရှိနေသလိုမိလောင်မှုကထွက်လာတဲ့မိကိုတွေကပူပြင်းခြောက်သွေ့တဲ့ရာသီဥတုကြောင့်ပိုပြီးတော့ဆိုးရွားလာစေတာဖြစ်ပါတယ
်နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မတ်သိန်ကီထိုက်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့ထိတ်တဲရောက်သတင်းတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစတင်ထွက်ပြေးခဲ့တာမှာအခုဆိုရင်တော့တနှစ်ရှိသွားခဲ့ပြီဖြစ်ပါတယ်မြန်မာစစ်တပ်ဘက်ကနယ်မြေရှင်းလင်းရေးလှုပ်ရှားအတွင်းအကြမ်းဖက်နှိမ်နင်းခဲ့တာကြောင့်ရိုဟင်ဂျာတွေတိမ်းနဲ့ချီထွက်ပြေးခဲ့ကြရပြီးတော့အခုချိန်ထိဘေးအန္တရာယ်ကင်းကင်းနဲ့ပြန်နိုင်တဲ့အခြေအနေမှာမရှိသေးဘူးလို့ VOA သတင်းတောက်မာဂရက်ဘက်ရှာကုလသမဂ္ဂကနေသတင်းပေးပို့ထားပါတယ်ကိုရနိုင်ကပြောပြပေးပါရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းဟာကမ္ဘာပေါ်ကအကြီးဆုံးဒုက္ခသည်စခန်းဖြစ်ပြီးတော့အိမ်မှာရှိတဲ့ရိုဟင်ဂျာတွေဟာညမနေဆက်တာတွေအစားအစာငတ်မောခေါင်းပါတာတွေယောဂဗျာတွေနဲ့မုတ်တုံမှုအဆက်မပြတ်ရွာသွန်းတဲ့ဒဏ်တွေကြောင့်အထိတ်တလန့်ဖြစ်နေကြပါတယ်။အာရမာဒီယန်ဟာလူမျိုးတွေတပ်ဖြတ်မှုကာကွယ်ရေးဆိုင်ရာကုလသမဂ္ဂအထူးကြံပေးဖြစ်ပါတယ
်။ This is something we cannot but call ethnic cleansing. However,following my visit in
ဒါလူမျိုးစုနဲ့ရှင်းလင်းဖော်ရှားတာပါဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပြည်သားတွေကိုတွားပြီးဒုက္ခလေးနဲ့ကျွန်တော်တို့တွေ့ပြီးတဲ့အချိန်မှာတော့ဒေမှုနဲ့ပတ်သက်လို့တရားရုံးတင်ခဲ့မယ်ဆိုရင်ဒါကလူမျိုးတွေတပ်ဖြတ်မှုဖြစ်လာနိုင်တယ်လို့ကျွန်တော်အနေနဲ့ကောက်ချက်ချမှာဖြစ်ပါတယ
်မြန်မာစိုးရဘက်ကတော့ဒီဆွဆွဲချက်တွေကိုလက်မခံပဲပယ်ချခဲ့ပါတယ်ဥရောပကဆိုင်ရာမြန်မာသံမတ်ကြီးဦးဟောက်တူစွမ်းကတော့
We have said before and this is not ethnic cleansing this is not gender
ကျွန်တော်တို့အရင်ကလည်းပြောခဲ့ပြီးပါပြီဒါကလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတာမဟုတ်သလိုလူမျိုးတုံးတပ်ဖြတ်မှုလည်းမဟုတ်ပါဘူ
းပြီးခဲ့တဲ့ဩဂတ်လကအာဆာအစွန်းရရိုဟင်ဂျာကျမ်းဖတ်ဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကိုတိုက်ခိုက်ရာကနေမြန်မာစစ်တပ်ကဒေသတွင်းမှာနေမြေရှင်းလင်းမှုတွေလုပ်ခဲ့ပြီးအဲ့ဒီကနေရိုဟင်ဂျာတွေတိမ်းနဲ့ချီထွက်ပြေးခဲ့ကြတာဖြစ်ပါတယ်မြန်မာစိုးရဘက်ကတော့အခြေအနေတွေဟာတိုးတက်လာနေပြီးဒုက္ခသည်တွေကိုပြန်လက်ခံဖို့အစဉ်အဆက်ဖြစ်နေပြီလို့တာမာကြီးဦးဟောက်တူဆန်းကပြောပါတယ
် Now the situation on the ground is now quiet and we have been able to restore peace
အခုဆိုရင်ဒေသရင်းအခြေအနေတွေကငြိမ်သက်မှုရှိနေပြီးကျွန်တော်တို့အနေနဲ့ဒေသရင်းမှာတည်ငြိမ်အေးချမ်းမှုရှိအောင်လုပ်နိုင်ခဲ့ပါတယ်
ဒါမဲ့လည်းဒီပြဿနာရဲ့အခြေခံအကြောင်းရင်းကိုဖြေရှင်းနိုင်ခြင်းမရှိသေးဘူးလို့တချို့တွေကတော့စိုးရိမ်နေကြသေးဖြစ်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးဆိုင်ရာကုလသမဂ္ဂရဲ့အထူးကြံပေးအာရမာဒီယန်ကတော့အခုလိုပြောပါတယ
် The conditions for a safe and dignified return are not yet.
ဘေးရန်ရဲ့ကင်းကင်းနဲ့ကုန်စည်ကရှိရှိပြန်လည်နိုင်မှုအခြေအနေတွေမရှိသေးပါဘူး။ဒါကြောင့်ဒီချိန်ကနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့မြန်မာစိုးရကိုသူတို့ပြောထားတဲ့အတိုင်းလုပ်လာအောင်ပို့ပြီးတော့ဖိအားပေးသွားရမှာဖြစ်ပါတယ်။
မြန်မာစိုးရကောင်းဆောင်တော်ဆန်းစုကြည်ကိုလည်းရိုဟင်ဂျာပြဿနာကိုတိထက်ပိုပြီးထိထိရောက်ရောက်ကင်တွေဖြေရှင်းနိုင်ခြင်းမရှိတဲ့အပေါ်မှာနိုင်ငံတကာအသိုင်းအဝိုင်းကဝေဖန်နေကြပါတယ်။ဒါမဲ့လည်းမြန်မာနိုင်ငံကတာဝန်ပြည်သူတွေကတော့အစိုးရရဲ့ကင်တွေဖြေရှင်းပုံကိုကျေနပ်ကြတယ်လို့ Asia Society အဖွဲ့က Deborah Eisenman ကပြောပါတယ်။ Maggie Wells အပါအဝင်နိုင်ငံတကာလေးလာစောင့်ကြည့်သူတွေကတော့ဒီပြဿနာကိုရေရှည်ဖြေရှင်းနိုင်ဖို့အတွက်တာဝန်ခံမှုရှိဖို့ကအရေးကြီးတယ်လို့ဆိုပါတယ
်။ We need to see a referral to the International Criminal Court by the UN Security Council.The crimes that were committed
in Burma by the Kula Tamaga Lungjoe Council ka ni Nangaraga Yazwe Khonyun ICC ko lwae pyaung pe da ko chanarou a ni ne myin chin ma de Yakhai Pi Myaw Pai ma chu lun ye de pye mu rue ha Nangaraga Ubri aw ma phit da ba da ha lu da myo ne paw chu lun ne Yazwe mu ba
Myanmar Soya bak ka raw Nangaraga Chwan Nyin Du Na U Pa Win a phwa Win Le U Pa de Commission Tiyak ko ma ja Thee Kin ga be phwa si kae ba de Myanmar ne Bangladesh a Soya ja Dukha Thae ri pyan lae khan yi Tabor Du Sa Chauk ko lat mat yi tho tha ba me aku chain ni raw ဒုက္ခသည်တယောက်မှပြန်လာခြင်းမရှိသေးပဲအခုနှစ်ပထမ6လအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတဲ့သူဟာ1,100ကျော်ရှိတယ်လို့ဆိုပါရယ်မြန မြန်မာဆိုရဘက်ကတော့နိုင်ငံသားဖြစ်ခွင့်ပါဝင်ပကြာသေးခင်ကကွယ်လွန်သွားခဲ့တဲ့ကုလအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပေးချက်တွေကိုအကောင့်ထဲပေါ်ဆောင်နိုင်ဖို့လှုပ်ဆောင်နေပြီးတော့အချိန်ယူရမှာတော့ဖြစ်တယ်လို့ပြောပါရယ်။ဒါမဲ့လည်းကြမ်းဖက်ဝါဒဆွဲကင်တိုက်ခိုက်မှုတွေဟာရခိုင်ပြည်နယ်အတွင်းမှာချင်းချောင်းမှုအဖြစ်ဆက်ပြီးရှိနေတုံးပဲလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပကြာသေးခင်ကစင်ကာပူနိုင်ငံကိုရောက်ရှိစဉ်မှာပြောကြားခဲ့ပါရယ်။ဒါပြင်ရိုညာအစိုးရအဖွဲ့တွေဟာနောက်ထပ်တိုက်ခိုက်မှုတွေလှုပ်လာနိုင်ပွဲရှိတယ်လို့လည်းမြန်မာအသံမကြီးက VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာ
။ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုလိုမျိုးအကြမ်းဖက်တိုက်ခိုက်မှုတစ်နှစ်ပြည့်သွားတဲ့ကာလမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းဘက်မှာလုံခြုံရေးအခြေအနေကိုအရေးကြီးကာလအဖြစ်သတ်မှတ်ဆောင်ရွက်နေပါတယ်။ဒါဟာအကြမ်းဖက်တာတွေထပ်ပြီးတော့ဖြစ်လာမလားဆိုတော့ဒေသခံတွေရဲ့စိုးရိမ်မှုတွေကိုရော့ပါးစေဖို့အတွက်ဆောင်ရွက်နေတာဖြစ်ကြောင်းမောင်နှောခရိုင်ကအုပ်ချုပ်ရေးဆိုင်ရာတာဝန်ရှိသူကပြောပါတယ်။ရခိုင်မျိုးသားပါတီဘက်ကတော့ပြီးခဲ့တဲ့နှစ်တိုက်ခိုက်မှုတွေမှာဆုံးမသွားသူတွေအတွက်မြို့နယ်18မြို့နယ်မှာအောက်မေ့ဘွယ်အခမ်းအနားတွေကျင်းပဖို့စီစဉ်နေပါတယ်။တည်င်းအပြည့်စုံကိုတော့ကိုမိုးစော်ကတည်င်းပေးပို့ထားပါတယ်
။ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်30လောက်ကို AISA ကျန်းဖက်သမားတွေကတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့တာဒီလ25ရက်နေ့မှာတနှစ်ပြည့်မှာဖြစ်ပြီးဒီရက်ပိုင်းအတွင်းမောင်းတော်ခရိုင်မှာလုံခြုံရေးကိုအရင်ကတည်းတိုးမြင့်ပြီးခြားထားပါတယ်။လက်ရှိလုံခြုံရေးတင်းကျပ်ထားရတဲ့အခြေအနေနဲ့ပတ်သက်ပြီးမောင်းတော်ခရိုင်ဒုခရိုင်အုပ်ချုပ်ရေးမှဦးရဲထူးကအခုလိုပြောပါတယ်။
ဒီလိုစိတ်မှာတော့သုံးမိလေးနည်းနည်းရှိတာတော့ရှိကြပါပေါ့လေ။ပေါ်ပြီး25ရက်နေ့နဲ့ပတ်သက်ပြီးတော့တနည်းပြည့်ဆိုတော့တခုများဖြစ်ကြမလားဆိုတော့ဒီလိုစိတ်ထဲမှာအဲ့လိုဖြစ်ကြပါ။ဟိုလိုထူးခြားတဲ့နော်စီးခြားတော့ကျွန်တော်တို့လည်းကြားထားရှိဘူးဗျာ။လုံးဝတော့ကျွန်တော်ပုံမှန်အချိန်နဲ့ကိုပြီးတော့သုံးမိပြီးတော့ကျွန်တော်တို့အရေးကြီးကာလပုံနေပေါ့လေ။ဆောင်ရတာပေါ့နော်။ပုံမှန်ဆိုလို့ရှိရင်ကျွန်တော်တို့တေကင်းနေတာတော့ပါလို့ဒီညဘက်မှလုပ်လို့ဗျာ။နော်။အဲ့ဒီဒီလိုလေးစိတ်ထဲမှာလည်းနည်းနည်းရှိုးရိမ်စိတ်ပါညာရှိနေတော့အခုကျွန်တော်တို့ကဘာဒီသေကင်းဆောင်ရတဲ့ဟာတို့ဘာလို့အဲ့ဒါတွေကတော့ကျွန်တော်တို့မြေဆောင်ရတာပေါ့နော်နေကင်းမိုင်းတွေမှာလည်းကျွန်တော်တို့တန်းဆောင်ရတာပေါ့နော်အဲ့ဒါဆိုစိုးရိမ်စိတ်နေနေပါဖြစ်တာပေါ့နော်ပြောတာပေါ့နော်အဲ့လိုမျိုးပြောင်းနေတယ်ကျွန်တော်တို့ကတော့ဒါဘယ်ပြောလဲကိုလေဒီတာမန်စိတ်သက်ပို့ပြီးတော့ကျွန်တော်တို့ကလုတ်ခိုင်းရတယ်လုတ်တဲ့ဟာရှိလို့ရ
ပြီးခဲ့တဲ့ချက်ပိုင်းတွေကတနှစ်ပြည့်ကာလမှာ ARSA အဖွဲ့ကထပ်မံတိုက်ခိုက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တယ်လို့အကြမ်းဖက်တိုက်ခိုက်တာတွေထပ်မံမဖြစ်ပေါ်စေဖို့အတွက်နေဆက် CEO တစ်လျှောက်မှာလုံခြုံရေးစခန်160လောက်ဖြန့်ကျက်ချထားကြောင်းရခိုင်ပြည်နယ်ရဲတပ်ဖွဲ့မှရဲမှူးကြီးအောင်မြတ်မိုးကသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။မောင်တော်ဒေသခံတယောက်ကတော့လက်ရှိမောင်တော်မျိုးရဲ့အခြေအနေကိုအခုလိုပြောပါတယ
်။ခြေနေရဒီလိုမှာကဘုံတို့ရဲ့အေးဆေးပါဘူး။လူကျိုးသားမှာဖြစ်ရှိတဲ့ကို
ရခိုင်မျိုးသားပါတီကတော့အကြမ်းဖက်တိုက်ခိုက်တဲ့တနှစ်ပြည့်နေ့မှာစစ်တွေမျိုးအပါအဝင်ရခိုင်ပြည်နယ်ကမြို့နယ်18မြို့နယ်မှာအထိမ်းအမှတ်အခမ်းအနားတွေကျင်းပဖို့ပြင်ဆင်ထားကြောင်းပါတီရဲ့အထွေထွေအတွင်းမှုဦးထွန်းအောင်ကျော်ကပြောပါတယ
်။အာကျွန်တော်တို့ရခိုင်မျိုးသားပါတီအနေနဲ့မနေ့ဖန်မြို့နယ်ရုပ်နေဖွင့်ထားတဲ့မြို့နယ်18မြို့နယ်ကလုံးမှာကျွန်တော်တို့ကတော့တပြိုင်တည်းဘုကုသကောင်းမှုလုပ်ပြီးတော့အများတောင်းဝေဖို့အတွက်ကျွန်တော်တို့ပြင်ကြားထားပါတယ်ခမ။ပြီးတော့ဒီလိုအမျိုးသားရေးတတိနဲ့အမျိုးသားရေးလုံခြုံရေးအတွက်ပို့ပြီးတော့ green site နဲ့ဆိုတဲ့ဟောပြောချက်ကလေးလုပ်ဖို့အတွက်ကျွန်တော်တို့စီစဉ်ကြရတာဖြစ်ပါတယ်ခင်ဗျာ
2019ခုနှစ်ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဘူးသီးတောင်နဲ့ရသေးတောင်မြို့နယ်တွေအတွင်းကလုံခြုံရေးရဲကင်းရဲစခန်းနဲ့တရင်ဌာနချုပ်စတဲ့နေရာစုစုပေါင်း30လောက်ကို ARSA အကြမ်းဖက်သမားတွေကတပြိုင်တည်းလိုဝင်ရောက်တိုက်ခိုက်ခဲ့ရမှာလုံခြုံရေးတပ်ဖွဲ့ဝင်73ဦးအပါအဝင်လူ80ကျော်သေဆုံးပြီး50ကျော်ပျောက်ဆုံးခဲ့ပါတယ်။ဒီအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးအစိုးရလုံခြုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးဆောင်ရွက်ရမှာရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားခဲ့တယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ
်။ဆရာရှင်များရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအစိုးရအုပ်စုရဲ့တိုက်ခိုက်မှုကြောင့်နောက်ဆက်တွဲလုံခြုံရေးနဲ့လူခွင့်ရေးပြဿနာတွေပေါ်ခဲ့တာဒီတစ်ပတ်ထဲမှာတနည်းပြပါပြီ။ရခိုင်ပြည်နယ်လုံခြုံရေးနဲ့ပြည်ညရေးမြမဆရာရဲ့ကျူးပတ်မှုတွေဟာတနည်းအတွင်ဘလောက်ထိခီးပောက်ခဲ့ပါပြီလဲ။စိန်ခေါ်ကဲဆန်းချက်တွေနဲ့ရှေ့မှာကြော်လွားရမယ့်အခက်အခဲတွေဘာတွေကြံနေသေးလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပြည်တွင်းပြည်ပဖီးယားတွေကြားကရခိုင်ပြည်နယ်အရေးမြမဆူရကဖြည့်ရှင်းဖို့ကြိုးပမ်းမှုတွေမှာအားနည်းချက်အားသာချက်တွေအပေါ်တော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@ voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရရှင
်။မနေ့ကစနေညတိုက်ရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပြသည်ရှင်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးပါမယ်အမေရိကန်ပြည်ထောင်စုမှာအိမ်တွင်းအကြမ်းဖက်မှုအပါအဝင်တခြားပြစ်မှုတွေကြောင့်ထောင်ချခဲ့မှုတွေနေထိုင်ခွင့်ရဖို့စူးစမ်းနေသူမြန်မာနိုင်ငံသား28ယောက်ဒီသတင်းပတ်တင်မြန်မာနိုင်ငံကိုပြန်ပို့ခံလိုက်ရပါတယ်မြန်မာနိုင်ငံသားတွေကိုနေရက်ပြန်ပို့ရေးမှာမြန်မာနိုင်ငံအစိုးရဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းတယ်ဆိုတဲ့အကြောင်းပြချက်နဲ့အမေရိကန်ပြည်ထောင်စုဘက်ကဗီဇာကန့်သတ်ချက်တွေချမှတ်ပြီးတစ်လအကျော်အကြာမှာပဲအခုလိုမြန်မာနိုင်ငံသားတွေပြန်ရောက်ရှိလာတာဖြစ်ပါတယ်ကိုသိန်းထိုင်ဦးကတင်ပြပေးထားပါတ
ယ်။ဩဂုတ်လ22ရက်နေ့ကပဲအမေရိကန်ပြည်ထောင်စုကပြန်ပို့လိုက်တဲ့မြန်မာနိုင်ငံသား28ယောက်ရန်ကုန်ပြန်ရောက်လာပြီးဒါပထမဆုံးအကြိမ်မြန်မာနိုင်ငံသားရေအတွက်အများဆုံးပြန်ပို့ခံရတာလို့သတ်မှတ်နိုင်ပါတယ်။အဲ့ဒီ20ကျော်ထဲမှာချင်းတိုင်းရင်းသား9ယောက်ပါဝင်တဲ့အကြောင်းဟာခါလူမှုရေးအသင်းကဘာသာရေးဆရာသောမတ်စ်တမ်ကပ်က VOA ကိုပြောပါတယ
်။ကျွန်တော်တွားကြည့်တယ်ဟုတ်တယ်။ရှင်းလို့ရထဲမှာတော့သူတို့မိသားစုကပဲလာကြည့်ကြတယ်ဆိုတော့အဲလေးစိတ်မှာတို့တွေ့တာနဲ့တစ်ခါတည်းတို့အာမိသားစုရှင်မှာပို့လိုက်တယ်လို့ကျွန်တော်ထင်တယ်အဲတို့ပြောတာကတော့ချင်းတိုင်းတာခုနှစ်ယောက်ဖြစ်တယ်တခြားတိုင်းတာလို့ပြောမလားဗမာလူမြန်မာလူပဲတို့ပြောရတယ်အယောက်20ကတော့ဗမာလူဖြစ်တယ်မြန်မာလူဖြစ်တယ်လို့တို့ပြောတယ်သူတို့ဆွေမျိုးမိသားစုအတိုင်းဝင်ရပဲအာကြူကြတယ
်ချင်းပြည်နယ်စီပင်သာရေးလျှက်စစ်နဲ့ဆက်မှုလက်မှုဝန်ကြီးအောင်စလိုက်အိုက်ဇက်ခင်ကတော့လက်ရှိသမ္မတဒေါ်နယ်ထရန့်အစိုးရရဲ့တရားမဝင်ဝင်ရောက်သူတွေပေါ်ထားတဲ့မူဝါဒအရအခုလိုချင်းတိုင်းသားတွေပြန်ပို့ခံရတာဖြစ်တဲ့အကြောင်း VOA ကိုရှင်းပြပါတယ
်သူတို့အိမ်တွင်းအကြမ်းဖက်မှုပေါ့နော် domestic violence တွေသူတို့လုပ်ကြတယ်အဲကြောင့်သူတို့ဖမ်းခံရတယ်အဲကြောင့်မလို့ပြန်ပို့ခံရတယ်လို့တော့ပြောတာပဲဟောတကယ်တကယ်တော့ဒါကသူတို့အမေရိကန်မှာရောက်တယ်အမေရိကန်ရောက်ပြီးတော့သူတို့အမေရိကန်နိုင်ငံရဲ့တော့အရာဟိုသူတို့ဆစ်ဆီးပြီးတော့အေးအေးယူခံရတယ်ပေါ့နော်အေးအေးယူခံတဲ့ခါကျတော့တရှိ Trump ရဲ့ policy အရအဲ့ဒီလူတွေပြန်ပို့တယ်အဲ့တော့သိတာကတော့ဟိုပေါ့ဒါကတော့အမေရိကန်နိုင်ငံသားဖြစ်သွားတာမဟုတ်သေးသူကအမေရိကန်နိုင်ငံမှာရောက်နေတော့မရှိသေးတယ် refugee အနေနဲ့ရောက်တော့မရှိသေးတယ်အဲ့တော့အမေရိကန်နိုင်ငံမှာရောက်နေတဲ့ refugee တွေအနေနဲ့သူတို့အင်္ဂလိပ်ချမ်းဖတ်မှုတို့နော်ဟိုချတော့ဟိုပြမှုကျူးလွန်တာသူရှိတဲ့ခါကျတော့သူတို့အတိုင်ခံရတယ်အတိုင်ခံတော့သူတို့ဖန်ခံရတယ်ပေါ့နော်အဲ့ဒီခါကျတော့လက်ရှိ Trump ရဲ့ policy ကအဲ့ဒီ refugee တွေကိုမြန်မာနိုင်ငံမှာမဟုတ်ဘူးအဲ့ဒီ refugee တွေကိုသူတို့ကအဲ့လိုမျိုးဟိုထောင်ကျတယ်ဆိုလို့ရှိရင်သူတို့ပြန်ပို့တာရှိတယ
်ခုပြန်ပို့ခံရတဲ့မြန်မာနိုင်ငံသား20ကျော်နဲ့ပတ်သက်လို့မြန်မာအစိုးရဘက်ကဒေဝင်ကြေညာချက်ထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူးအမေရိကန်နိုင်ငံသားမဟုတ်တဲ့နေထိုင်ခွင့်ရဖို့ကြိုးစားနေတဲ့ပြည်မှုကျူးလွန်တဲ့မြန်မာနိုင်ငံသားတွေကိုပြန်ပို့ရမှာမြန်မာနိုင်ငံဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းတယ်ဆိုတဲ့အချက်နဲ့အရေးယူပိတ်ဆို့မှုတွေကိုလည်းမြန်မာနိုင်ငံပေါ်အမေရိကန်ပြည်ထောင်စုဘက်ကချမှတ်ခဲ့ပါတယ်။မြန်မာအစိုးရရဲ့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဌာနတို့ကညွှန်ကြားရေးမှူးချုပ်ကနေဝန်ကြီးအဆင့်အထိရာစီကြီးတွေနောက်သူတို့မိသားစုဝင်တွေကိုပြည်ဝင်ခွင့်ပိတ်ပင်တန်ခတ်တဲ့အကြောင်းဇူလိုင်လစောပိုင်းမှာအမေရိကန်ပြည်ထောင်စုဘက်ကကြေညာခဲ့တာပါ။ဝါရှင်တန်မြို့တော်မှာရှိတဲ့အမေရိကန်နိုင်ငံဆိုင်ရာမြန်မာတမ်းမတ်ကြီးကတော့အမေရိကန်ပြည်ထောင်စုဘက်က30တယောက်ပြန်ပို့ဖို့စီရင်ပေးသွင်းထားပြီးအယောက်30ကိုပြန်လည်လက်ခံဖို့နဲ့ခီးသွွားလက်မှတ်တွေထုတ်ပေးထားတဲ့အကြောင်းဇူလိုင်လအတွင်း VOE ကိုရှင်းပြခဲ့ဘူးပါတဲ့။တစ်ချိန်တုန်းကမြန်မာနိုင်ငံသားတွေဖြစ်ခဲ့ပြီးဘလို့အကြောင်းမျိုးမျိုးနဲ့ထွက်ခွာသွားသည်ဖြစ်စေသူတို့မြန်မာပြည်မှာမွေးတာမြန်မာပြည်မှာနေလာခဲ့တာမှန်မယ်ဆိုရင်ဒီစည်ပြီးလက်ခံမဲ့အကြောင်းမြန်မာနိုင်ငံဘက်ကပူးပေါင်းဆောင်ရွက်နေတဲ့အခြေအနေကိုတာမတ်ကြီးကရှင်းပြခဲ့တာဖြစ်ပါတယ်။အခုမြန်မာနိုင်ငံသား28ယောက်လိုပဲကမ္ဘောဒီးယားနိုင်ငံသား30ကိုလည်းဒီသတင်းပတ်အတွင်းအမေရိကန်ပြည်ထောင်စုကနေရက်ပြန်ပို့ခဲ့ပါတယ်ခင်ဗျာ။
ကိုသိန်းထိုင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ရှမ်းမြောက်ဘက်မှာပြောင်းဆိုင်ခင်းနဲ့ယာနဲ့ချီဘာကြောင့်ပျက်စီးရသလဲဆိုတဲ့သတင်းပေးပို့ချက်ကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းသိန်းဒီတီဘောမြို့နယ်တွေမှာတီးနံဖြတ်အင်းဆက်ပိုးတစ်မျိုးဖြစ်တဲ့ငမြောင်တောင်ပိုးကြောက်ရောက်ပျက်စီးခဲ့လို့ပ ပြောင်းဆိုင်ခင်ဧကရာဇောပျက်စီးခဲ့တယ်လို့နယ်မြေခံတာဝန်ရှိသူကပြောပါရယ်ဒီပိုးကြရောက်ခဲ့တဲ့ဆိုင်ခင်တွေကိုတော့မြို့နယ်စိုက်ပျိုးရေးဦးစီးဌာနကဆေးဖြန့်တာပညာပေးလုပ်ငန်းတွေကူညီလှောက်ဆောင်နေတယ်လို့သိရပါရယ် VOA ထိုင်းခြေဆိုင်သတင်းတော့နိုင်ကွန်းအိမ်သတင်းပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းသိန်းဒီတီဘောမြို့နယ်ဘက်တွင်မှာငမြောင်တောင်ပိုးကြလို့ဒေသခံတွေရဲ့ပြောင်းခင်ဧကပေါင်းရန်နဲ့ချီပျက်စီးခဲ့ပါရယ်စိန်ဒီမြို့နယ်တွင်ငမြောင်ဆောင်ဘိုးကြတဲ့အခြေအနေကိုတော့ကိုတိုင်ကွင်းစင်းလေ့လာခဲ့တဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်းစိန်လူကအခုလိုပြောပါရယ
်အခုမိုက်ဒီအုပ်စုတဲ့အုပ်စုတဲ့တော်မှဟိုဟာဧက90ကျော်လို့98ဧကတော့ပြတ်နေနောက်ထပ်ကူးနေရလည်းရှိသေးတယ်နောက်ထပ်အုပ်စုတွေလည်းရှိသေးတယ်ပြတ်ပွေးမှုတွေကအခုစစ်တီကြရတာတော့မိုက်ဒီအုပ်စုတဲ့အုပ်စုတဲ့ရသေးတယ်နောက်တခြားအုပ်စုတွေလည်းကောက်ခိုက်နေလို့မပြတ်လာသေးဘူးဒီကောင်ကပြတ်လာများနေကြ2021ရဲ့နေ့ကမိုက်ဒီတန်ခံကြမှာပဲတွေ့တာခုဒီဘင်းကရဲ့တင်လာဟိုကိုကောက်အုပ်စုကောင်းချူရွာဆိုတာအဲ့မှာဒိန်လေးဆိုလည်းဆက်နေမှာလောက်ရှိတယ်ခုအဲ့မှာဒီနေ့ရနေစတွေ့ပြီပြက်ဖြစ်တာတော့အဲ့မှာနေခတ်တော့ရေကရှိတယ်နောက်အခုသူတို့ဖြေးဖြန်းနေတယ
်မမြောင်တောင်ပိုးတွေဟာညက်ဘက်မှာသီးနှံစိုက်ခွင်းတွေကိုဖြက်စီးနေတယ်လို့ဆိုင်းစိန်လူကအခုလိုဆက်ပြောပါတယ
်ဒီနေ့ကျတော့သူကဒီကတင်မှာပုံးနေတယ်ဒီကတည်းကသူကပြောင်းတင်မှာတက်ရအရပြောင်းရတယ်ရောအဖူးရဲ့အကုန်လုံးစားတာဘယ်တော့ကြည့်သေးရလဲဘလို့ရှိရင်မမြောင်တောင်ပိုးတွေကခုနေကအကွက်ထွေးတ냐တော့ကြောင်းနေလား
သိန်းဒီမြို့နယ်ပန်းခမ်းအုပ်စုမိုင်လီအုပ်စုကွန်ကော့ကျေးရွာအုပ်စုဘက်ကပြောင်းချံတွေငမြောင်တောင်ပိုးကြခဲ့ပြီးပျက်စီးမှုဧကပေါင်းကိုတော့အတိအကျမသိရသေးပေမဲ့ဧကရန်နဲ့ချီပျက်စီးခဲ့ပြီးလို့သိန်းဒီမြို့နယ်စိုက်ပျိုးရေးဦးစီးဌာနတာဝန်ရှိသူတွေကပြောပါတယ်ငမြောင်တောင်ပိုးကြရောက်တဲ့ကျေးရွာအုပ်စုတွေကိုစိုက်ပျိုးရေးဦးစီးဌာနကနေကြီးကြီးစစ်စစ်ပြီးဆေးဖြန့်ကာကွယ်ရေးအစီအစဉ်တွေလှုပ်ဆောင်နေတယ်လို့သိန်းဒီမြို့နယ်စိုက်ပျိုးရေးဦးစီးဌာနဦးစီးမှုဦးစောသိန်းထိုက်ကပြောပါတယ်
ဒီနေ့အတိအောင်ကျွန်တော်တို့ကအေကာ100လောက်ရှိပါပြီပြည်ထောင်ရှိပါတယ်ကျွန်တော်တို့သက်ဆိုင်ရာတို့ဆက်ရေးဌာနအနေနဲ့ဒီငလောင်တောင်မိုးတက်တဲ့ကောင်များကိုမိုးတက်စီကြထောက်ပံ့ခြင်းတောင်လူများကိုတက်ပြီးချန်ခံရင်တော့ဒီပြည်သားပြည်သေးတယ်တင်းနဲ့နေပြည်တယ်လက်တွေ့လုပ်ကြတယ်
ရှမ်းပြည်နယ်ဒီပေါ်မြို့နယ်နတ်မော်ဆွေဥစုမမုံဟင်းရွာပါမိတ်ရွာမိုင်းနှင်းရွာတွေဘက်မှာပြောင်းချံတွေပိုးချမှုဖြစ်ပွားခဲ့ရမှာစိုက်ပျိုးရေးဌာနအနေနဲ့စေဖြန်းပညာပေးမှုရှိခဲ့သလိုပြောင်းခင်းပြည့်စုံမှုအခြေအနေကိုတော့ဒီပေါ်မြို့နယ်စိုက်ပျိုးရေးဦးစီးဌာနဦးစီးမှုဦးမိုးကျော်စွာဝင်းကခုလိုပြောပါရစေ။
ကျွန်တော်အခုနောက်ဆုံးအခြေအနေကတော့အခုကျွန်တော်ပြည့်စုံမှုကတော့ပြည့်စုံပြီးတော့မှစီစစ်ပေါက်ယူနေတယ်ပေါ့လေနော်။ပိုးချမှုဆိုတော့ကျွန်တော်ကနှိမ်နေနေတာပေါ့လေ။နော်ကျင်းပပြီးလုပ်ငန်းတွေဆောင်ရွက်နေတယ်အဲ့လိုဆောင်ရွက်နေတယ်အခုအဲကျွန်တော်တို့ကနတ်မြန်ပေါ့နော်ဟိုနတ်မော်ဆွေပန်မိတ်မိုင်းလင်းအဲ့ဒီကြောက်စုလေးစုမှာဖြစ်များတော့ပျက်စီးမှုကခံမှန်းစီရတော့ဟို90ကျော်လောက်တော့ရှိနေတယ်ခင်ဗျာဟိုအပင်ငယ်ဆိုတော့ပျက်စီးသွားတော့ပေါ့တချို့ကအဖူးရှိတယ်ဆိုရင်လည်းထိခိုက်တာတော့ပဲရှိရပါတယ်နော်
မမြောင်တောင်ပိုးတွေဟာပြောင်းပင်တာမကနှုတ်နေသေးတဲ့အဖူးတွေကိုပါဖျက်ဆီးနေပြီးစိုက်ပျိုးရေးဦးစီးဌာနကနေကူညီနှိမ်နှင်းပေးနေတယ်ဆိုပေမဲ့လည်းကြက်ရောက်နေတဲ့ပိုးနဲ့ဖျန်းဆီးလုံလောက်မှုအားနည်းနေတယ်လို့တီဘောဒေတာခံပြည်နယ်လွှတ်တော်ကူစလဲဆိုင်းခန်းအောင်ကဆိုပါတယ
်သူတို့ဒီရွက်တွေခိုက်စားပြစ်တဲ့အပြင်တွေကတော့တပင်းလို့ကျင်းနေပါဒါရွက်တွေကပြောင်းသွားတော့ပေါ့ကျောင်းမှုတွေကလည်းတိတ်နေရင်သေးပြန်တတားတော့နည်းနည်းလူလျော့ပေါ့ကျွန်တော်စိုက်လေတာကြည့်တဲ့ခါကျတော့သူတို့လာပြီးတဲ့ဆေးတွေကလည်းတလောက်ကြီးများများဆောသာမရှိဘူးဗျာဒီပိုးကလည်းရေရှည်ဘယ်လောက်ထိရှိနိုင်မလဲလို့ပြောတော့
ရှမ်းပြည်နယ်မြောက်ပိုင်းဒိန်ဒီတီပေါ်လာရှူစတဲ့မြို့နယ်တွေမှာငမြောင်ဆောင်ဘိုးကြရောက်လို့စိုက်ခင်းဧက200ကျော်ပျက်စီးခဲ့တယ်လို့ခံမှန်းပြောဆိုနေပေမဲ့လည်းစည်ရင်အတိအကျမကောက်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ဒီပိုးတွေဟာအိန္ဒိယနိုင်ငံထဲကလာတဲ့ပိုးမျိုးဖြစ်သလိုစညတွင်းကီလိုမီတာ100ဆိပ်ပြန်တန်းသွားလာနိုင်ပြီးတိနံမျိုးပေါင်း80ကျော်ကိုစားသောက်ဖြည့်ဆည်းနိုင်ပါတယ်။ဒီငမြောင်ဆောင်ပိုးကိုသိရောက်စွာနှိမ်နှင်းမှုရှိရင်စန္ဒရိခာပူလုံမှုပေါ်များစွာတက်ရောက်နိုင်တဲ့ဖြတ်ပိုးဖြစ်သလိုအိန္ဒိယနိုင်ငံကလည်းအရှိတောင်အာရှနဲ့တရုတ်နိုင်ငံတောင်ပိုင်းဒေသတွေကိုလင်းမြန်းစွာပြန့်နှံ့နိုင်ကြောင်းကမ္ဘာစန္ဒရိခာအဖွဲ့ WFO ကနေသတိပေးနှိုးဆော်ထားပါတယ်ခင်ဗျာ။
နိုင်ကွင်းအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တောက်ကြညာချန်သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာသုတဆုံလေးအမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နီးပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်ဩဂုတ်လ24ရက်တောက်ကြနေ့ညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 kHz 15953ညလှိုင်းဒိုမီတာ32 kHz 11803ညလှိုင်းဒိုမီတာ51 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်တင်ဆက်ပေးမှာပါအမျိုးသမီးကဏ္ဍသုတဆုံလင်းအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နီးပညာအစီအစဉ်မှာတော့
နေရအစပေါင်း3000ကျော်လေးတယ်ပြီးတော့ကဘာချင်းတဲ့အစ100မကကြီးပါတယ်နောက်ကဘာကနေမိုင်း93တန်းဝေးတယ်အဲ့တော့
ဒေါက်တာပရိသာတင်ကိုဆက်သွယ်မေးမြန်းထားတာနောက်ပိုင်းမှာနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးခြင်းပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအာနန်ဟာပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကအသက်80အရွယ်မှာပဲကွယ်လွန်သွားခဲ့ပြီးဖြစ်ပါတယ်သူရဲ့ကွယ်လွန်မှုဟာကမ္ဘာအတွက်ရောအထူးသဖြင့်မြန်မာနိုင်ငံအတွက်ဆုံးရှုံးမှုကြီးတစ်ရက်လို့လည်းအများကရှုမြင်ကြပါတယ်။သူဥဆောင်ခဲ့တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်မှာအဖွဲ့ဝင်10ဦးအနက်နိုင်ငံတကာက3ဦးနဲ့မြန်မာ6ဦးပါဝင်ပါတယ်။အဲ့ဒီအဖွဲ့ဝင်တွေက2ဦးဖြစ်တဲ့ရခိုင်တိုင်းရင်းသူဒေါ်စောခင်တင့်ကိုမစ္စတာကိုဖီအာနန်နဲ့ပတ်သက်ပြီးတော့အမှတ်တရအဖိုးတန်နဲ့အတွေ့အကြုံနဲ့အကြောင်းကိုဆက်သွယ်မေးမြန်းထားတာကိုတော့ဒီသတင်းမှတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လလတန်းတင်ပြထားတာနားဆင်ပါရှင်။
No, I've had a very good discussion with the council on the situation in Rakhine, and I focused mainly on the report of the Rakhine Commission, which I had the privilege of chairing. There were 9 of us.6 from Myanmar and 3 international
ခိုင်ပြည်နယ်ခြေနေနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှကျွန်တော်ဆွေးနွေးတင်ပြခဲ့တာအားရပါတယ်ကျွန်တော်ဥက္ကဋ္ဌအဖြစ်ဆောင်ရွက်ခွင့်ရခဲ့တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အစီရင်ခံစာကိုအဓိကထားဆွေးနွေးခဲ့တာဖြစ်ပါတယ်ကော်မရှင်မှာအဖွဲ့ဝင်9ဦးပါဝင်ပါတယ်6ဦးကမြန်မာ3ဦးကနိုင်ငံတကာကပါဒီအစီရင်ခံစာဟာပြင်းထန်တယ်လို့ဆိုရပေမဲ့ကျွန်တော်တို့ဒီအစီရင်ခံစာကိုအဖွဲ့ဝင်တွေကြားသဘောတူညီမှုရယူပြီးတင်းမာမှုစိတ်မရှိဘဲပြုစုနိုင်ခဲ့ပါတယ်
။ဒါကတော့နိုဘယ်ညင်းကြံရေးဆုရှင်နဲ့ဖြစ်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းလည်းဖြစ်တဲ့အပြင်မြန်မာနိုင်ငံတွင်ရခိုင်ကြံပီးကော်မရှင်ဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတက်80အရွယ်ဖြစ်တဲ့ဩဂုတ်လ18ရက်နေ့မှာကွယ်လွန်ခဲ့တဲ့မစ္စတာကိုဖီအာနန်ကသူမကွယ်လွန်မီရခိုင်အကြံပီးကော်မရှင်ရဲ့အစီရင်ခံစာနဲ့ပတ်သက်လို့2019အောက်တိုဘာလကကုလသမဂ္ဂလုံခြုံရေးကောင်စီမှတကပိတ်ဆွေးနွေးခဲ့ပြီးအခုလိုသတင်းတောက်တွေကိုပြောခဲ့တာပါသူပြောခဲ့သလိုသူဥဆောင်ခဲ့တဲ့အကြံပေးကော်မရှင်အဖွဲ့မှမြန်မာ6ဦးနဲ့နိုင်ငံတကာက3ဦးတို့ပါဝင်ရမှာအဲ့ဒီမြန်မာ6ဦးနဲ့တူကတော့ရခိုင်တိုင်းရင်းသူဒေါ်စော့ခင်တင်မဲဖြစ်ပါတယ်အကြံပေးကော်မရှင်မှာဥက္ကဋ္ဌဖြစ်သူမစ္စတာကိုဖီအာနန်အပေါ်သူဘယ်လိုရှုမြင်သလဲအစီရင်ခံစာပြုစုရမှာဘယ်လိုအဖို့တန်တဲ့အတွေ့အကြုံတွေရခဲ့ပါတယ်ဆိုတာကိုဒေါ်စော့ခင်တင်ကိုမေးကြည့်ခဲ့ပါတယ်
ဒီမှာနေမှာပေါ့နော်ဒါဟိုရခိုင်တိုင်းရင်းသားတို့နေနဲ့ကိုယ့်ရဲ့ရခိုင်ရေးမှာပေါ့နော်ဒီကွန်ပျူတာနဲ့တွေးပြီးတော့အလုပ်လုပ်တဲ့ခါမှာဒါသူ့ရဲ့လူမျိုးတိုင်းအပေါ်မှာထားတဲ့စေတနာတွေလူရက်တရားတကယ်ကိုတန်ဖို့ထားဂုဏ်ယူစရာတွေလို့တွေးခဲ့ပါတယ်သူ့တက်အတူလောက်ကရတဲ့ခါမှာဒီမှာတွေ့တော့နော်ကိဗိုတန်ဖိုးမဖြတ်နိုင်တဲ့အသိပညာတွေအတွဲအခေါ်တွေစေတနာတက်မှတ်နဲ့ကိုကျိုးမဖက်ပေးအလုပ်တွေကိုဘယ်လိုလုပ်ကြရမလဲလူတွေပေါ်မှာဘယ်လိုသိခံရမလဲကိုယ့်ရဲ့စိတ်ကိုအေးချမ်းချမ်းလေးနဲ့လောကအကျိုးကြီးအောင်ဘယ်လိုတုံ့ပြန်နိုင်ရမလဲဆိုတဲ့ဟာတွေကိုသူကဒီလိုလုပ်ပါဒီလိုပြောပါဒီလိုဆိုပါလို့မပြောသေးတိုင်အောင်သူ့ရဲ့လုပ်တာတွေပြောတာတွေဆိုတာတွေစဉ်းစားတာတွေတွေးခေါ်တာတွေဒါကကျမတဲ့ပ င်းစရာပြောက်လို့ဖြစ်ဖြစ်ပါလေ။ဒါကြောင့်မို့လို့ပဲဘောတပါတော့ကိုလုံတော့ပြီးဖြစ်ပင်မေးလေးသူ့ရဲ့လှုပ်ဆောင်ခဲ့တဲ့အတိုင်းဒီမဟာဒီမအတွက်တက်နိုင်တယ်လို့ပေါ့နော်။ဒီမရဲ့ဒီခိုင်မျိုးမျိုးပေါ်မှာရောဒီမရဲ့မြန်မာနိုင်ငံပေါ်မှာရောကဘာကြီးလူသားပေါ်မှာရောဒီမတက်နိုင်တယ်လို့သုံးဆောင်တော့ပါမယ်ဆိုရယ်စိတ်ပြေဖို့ဒီမဒီနေ့တန်ဖိတ်ချင်ရှာမိပါလိမ့်ရှင်
။စကူဖင်အန်နန်ဦးဆောင်နေရခိုင်အကြံပေးကောမရှိရပေါ့နော်။2016 September လာစပြီးတော့နောက်ပြီးတော့ပြီးခဲ့တဲ့နှစ်ကနောက်ဆုံးအစည်းအဝေးစာထုတ်ပြန်ပြီးတော့ကြံပြီးကျ88ချက်ပေါ့နော်အဲ့လိုမျို
း
အကြံပေးခဲ့တယ်သူရဲ့ဒီကော်မရှင်ရဲ့ဥဆောင်ချက်ကလည်းရခိုင်ပြည်နယ်ဝန်ကြီးကြီးရခိုင်ပြည်နယ်ပြန်လဲဖွံ့ဖြိုးရေးအတွက်ပေါ့နော်အကုန်လုံးကိုအကြံပေးဖို့ဆိုတဲ့အခါကျအခုလို့သူနဲ့ဒီတစ်နှစ်ကြာပေါ့နော်ဆောင်ရွက်ခဲ့ဒီကမှာသူလှုပ်ဆောင်ခြင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ရခိုင်ပြည်နယ်ဒီကတနာဖြစ်ရှင်ရေးအတွက်သူများလည်းတည်တင်နေအမှတ်တရလည်းဖြစ်တင်နေဆိုတော့ဖြစ်ရခလေးများရှိရင်ကျမတို့ ਨੇ ပြန်ပြီးတော့မျှဝေပါလား
သူ ਨੇ လုံဆောင်တဲ့အခါမှာရခိုင်ပြည်နယ်တဲ့တကယ်အကျိုးရှိမဲ့အကြောင်းအရာတွေလုပ်ခဲ့တာတော့အများကြီးပါပဲ
ဟုတ်ကဲ့
အဲဒါပေမဲ့တစ်ခုရှိတာပေါ့နော်သူ့အနေနဲ့ပေါ့နော်ဒီတကဘာလုံးကိုလွှမ်းရှုံနိုင်လောက်အောင်တွေးတဲ့အတွေးခေါ်မျိုးအဲ့ဒီအလုတ်ကံမျိုးနဲ့ကျမတို့ဒီပြန်လာတဲ့ခါကျမှကျမတို့လက်မမီနိုင်အောင်သူ့ရဲ့စေတနာတွေသူ့ရဲ့လှုပ်ဆောင်ချက်တွေကသူ့အနေအနာကပ်ပြီးတော့မနေဘူးမလုပ်ဘူးဆိုလို့ရှိရင်စဉ်းစားစရာလက်ခံခံနိုင်စရာလေတော်တော်လေးနေမယ်လို့ဖြစ်ပါတယ်တကယ်ဘူးကပဲတွေးပြီးတော့လုပ်တဲ့ခါကျတော့မှသူ့ရဲ့ဒီစေတနာတွေဟာဒီကဘာတဲ့အညာပေါ့နော်သူတိထားတဲ့အတွေ့အကြုံတွေပေါ်မှာလူလောက်ကိုင်းမုန်လေးဒီဟာတတော်လေးကိုအဆုံးအစရှိတယ်တတော်လေးကိုပြောင်ရောက်တယ်အဲ့လိုမျိုးအများကြီးကျွန်တော်တို့တွေ့ရတယ်ဒီထက်ကတစ်ခုလေးပေါ့နော်ကျွန်မကပြောမယ်ဆိုရင်ကျွန်တော်တို့ဒီမောင်တော်ကိုဆင်းပြီးတော့ဒီပြဿနာဖြစ်တဲ့ရော်တွေမိရှုထားတဲ့ဘာညာဆိုတဲ့အခါကျွန်တော်တို့ကဒီတကယ်ဆင်းပြီးတော့တကယ်ပြည်သူလူထုတွေတော့တွေ့တာပေါ့နော်အဲ့ဒီတွေ့တဲ့အခါမှာအဲ့ဒီနေရာမှာရော်ကန်လူတွေနဲ့ရော်ဒီအာနာပိုင်းအခွင့်အရေးတွေရော်နော်ဒီလိုတွေ့တဲ့အခါကျတော့ကဘာကြီးကအပြင်ဖက်ကပြောနေတာကတမျိုးပေါ့နော်တကယ်မြည်ပြင်းအထက်မှာဖြစ်နေကြတာဟာတမျိုးပေါ့အမှန်တော့ကော်ချတာပေါ့တော့ဒီလိုအဖြစ်ပြက်တဲ့မှာတင်းနေတဲ့ခါကျမှဒီဒေသမှာရှိတဲ့တော့ဒေသခံတွေရောဒီခိုင်တွေရောဒီတုံ့ပြန်မှုအပေါ်မှာသူတို့စိတ်ဆော်ပြီးတော့ဒီတစ်ခုခုကိုတုံ့ပြန်မှုမှားတော့လို့ရှိရင်ကိုယ်အနေနဲ့ပို့ပြီးတော့အကျိုးရုပ်သွားမယ်အကြောင်းအရာလေးတွေကဘလို့ဖြစ်သွားမယ်ဆိုတာကိုသူကဒီဒေတာခံတွေကိုသူပြောပြတဲ့အခါမှာဒါကျမတော်တော်လေးစိတ်ဝင်စားတယ်။ဒါပေမဲ့အဲ့ဒီသူပြောတာကိုကျမတို့ဒေတာခံတွေရောလူကြုံရဲ့ဖွေးတွေရောဒီပုံမှနားမလည်ဘူး။အဲ့ဒီနားမလည်တာကိုကျမကနားလေအောင်ကျမပြန်ပြီးတော့ပြန်ရှာပြန်ရှင်းပြခဲ့ရတယ်။အဲ့ဒါမျိုးတွေပေါ့နော်။ဆိုရခါကျတော့ဒီအကျက်ဖတ်မှုကိုအကျက်ဖတ်မှုလိုပဲကိုကတံမြန်လိုက်လို့ရှိရင်ပုတ်ဖက်မှာကဘာကြီးမှာဘလို့နေရာတွေမှာဘလို့ဖြစ်တော်ပြီးတော့ဟုတ်ကဲ့ကိုဒီတပြေမှုကဘယ်လိုတက်ရောက်ပေါ်လဲဆိုရင်ဟာလေးကိုပြန်စဉ်းစားတတ်အောင်သူပြောရတယ်ရှိပါတယ
်
ဟုတ်ကဲ့ဒါရကျွန်မတက်တော်တော်လေးကိုဟိုပေါ့နော်ဒါအနမူနာစရာသင်ခန်းစာယူစရာသိစရာတွေဖြစ်ခဲ့တဲ့တကြောင်ကိုဒီလိုအတွေ့အခေါ်မျိုးတွေကိုပြောနိုင်လေပေါ့နော်ကိုယ့်ရဲ့ခံပြီးသူပြသားပေါ်မှာတကယ်ကိုစေတနာရှိလို့သူပြောခဲ့တဲ့စကားဒါပေမဲ့ဒီဟာဟာကိုယ့်ရဲ့ခံကိုဒီတန်းခံရနားတွေကိုအရန်ခက်ခဲ့တယ်အဲ့အမျိုးတွေကျမတို့အများကြီးကြုံရတယ်။အဲ့တော့ဒီနေရာမှာကျမတို့ဟာဒီသူတို့ရဲ့နိုင်ငံတကာနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီလုံလာရဲ့အသေးခေါ်တဲ့အယူဆတွေကိုသူကိုယ်တိုင်တွေ့တယ်လို့ကြုံပြီးလို့ဒီဟာတွေကိုဒီတန်းဆက်တော့လို့ရှိရင်ဒါပို့ပြီးတော့ရခိုင်တန်းမျက်နှာတော့မြင်ဆိုတဲ့ဟာတွေကိုအများကြီးပြောခဲ့ပါတယ်။ဒါမျိုးတွေကိုကျမတို့ကြုံရတဲ့အတွက်ကြောင့်ဟိုသူနဲ့တော့ပြည့်ခါမှာတော့နော်တော်တော်လေးကျမတက်ဒီထိုက်ထိုက်ထိုင်ထိုင်အတွေ့အခေါ်တွေတော်တော်များများကိုတီးခင်းနိုင်ပါတယ်အထူးသဖြင့်ပေါ့နော်ကျမတို့ဒီ final result ကိုရေးရမယ်ဆိုတဲ့အခါမှာအထူးသဖြင့်ကျမနဲ့ပေါ့နော်ဒီနောက်ဆုံးဒီ final မှာတွေ့ကြတဲ့အခါကျတော့ကျမဒီ1982ဥပဒေပေါ့နော်ဒီ1982ဥပဒေကိုဘယ်လိုမှဒါပြုပြင်လို့မရနိုင်ဘူးဒါကိုပြုပြင်လို့တော့မဖြစ်ဘူးဒါကိုထည့်လို့ရေးလို့မဖြစ်ဘူးဆိုတော့ကျမအရင်စောတကတက်ခဲ့တယ်တက်ခဲ့တာတော့ကျန်ရဲ့အဖွေတွေကတော့ပေါ့နော်သူကလည်းနားထောင်နေရတာပေါ့နော်အဲ့ဒီလိုဒီမောက်ကိုပြရမယ်ပြောရင်အဲ့ဒါဆိုလို့ရှိရင်ညနေဓာတ်ဝိုးတဲ့နေ့အစအဆုံးငါ့ကိုတေချာနားလေအောင်ညီငါ့ကိုပြန်ပြောတယ်ဆိုတော့ Every chance to be by the Jamal. Negative Tamo, these sons of Jamal, but not take you off. English got two and the kitty cataro, normally muscle, but not half of Jamal, the Pisha Piochin, and then Uwimia, Jamal, Jamal interpreted Lobby, Jamal Pisha, our Shimbe,
the
Arrow Jamal, Luma, Lemakan, no, draw Jamal, Arrow, a son of Pisha, two Shimbe, no, Shimbe, I was the kind. လက်ခံနေတဲ့အကြောင်းကိုကျန်တဲ့လူတွေကလည်းအဲ့ဒါဆိုလို့ရှိရင်အကုန်လုံးဆုံးဖြတ်မယ်။ဒီသူဥပဒေကိုဘူးလို့လို့ဆိုချက်ကိုမလိုဘူး။ဒီအတိုင်းပဲတွားမယ်။ပြီးတော့မှတကယ်လို့နောက်ပြုပြင်ပြရှိရင်တော့ပြုပြင်ဒီဟာဒီဟာတွေကိုစဉ်းစားပေးပါလို့ချက်တင်တယ်။အဲ့ဒီလိုမျိုးဖြစ်တယ်။ဆိုလိုတာကကျမရဲ့အကြီးခံယူချက်အစစ်မှန်ကိုနော်။သူလက်ခံပြီးတော့ကျမကိုဖြည့်ရှင်းပြီးပေးခဲ့တယ်။သူ ဟိုဆုံးမြမေဒါအခုလုံးကပြောနေတယ်ဒါပြည့်ပြင်ရမယ်ပြည့်ပြင်ရမယ်ဆိုမဟုတ်ဘူးဒါဘလို့မှပြည့်ပြင်လို့မရဘူးဒီအချိန်မှာဒီအတိုင်းပဲဆက်ပြီးတော့အရင်ဆုံးလုတ်ကိုလုတ်ရမယ်ဆိုရင်ဒီဟာတွေပေါ့နော်ဆိုတော့ဒါလေးပုံမှန်လေးဒီမှာကောက်ဆောင်ပြောင်းနေနေတယ်တော်တော်လေးလေးစားပါတယ်ဆိုလိုတာပေါ့နော်အဖေကပါတယ်တယောက်အနေနဲ့ဒါကိုဟိုမကြိုက်ဘူး object တုတ်တယ်ဆိုလို့ရှိရင်ဒါကိုလုတ်ခွင့်ပေးပါဟုတ
်ကဲ့
အဲ့အဲ့ဒါမျိုးတွေပေါ့ပေါ့နော်ဒီမှာတော့ဒါလေးတော့တော်တော်ဒီမှာမမရရပါနော်ဟုတ်ကဲ့
ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သုတဆောင်လီအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်အတွက်သုတဆောင်လီအမေရိကန်တခွင်အစီအစဉ်မှာတော့ခရီးရန်ဖျားเจ้าနေမှာတီးခတ်တာတွေတွေ့ရလေရှိတဲ့ organ ဘလို့များပြုလုပ်တက်ဆင်တယ်လဲဆိုတာနဲ့ဩဂုတ်လအတွင်းဖြစ်ပွားခဲ့တဲ့သမိုင်းဝင်ဖြစ်ရတဲ့အကြောင်းကိုအောင်ကတင်ပြပေးထားတာနားဆင်ပါရှင
်ခရီးရန်ဖျားเจ้าနေမှာဒီခတ်တာတွေ့ရလေရှိတဲ့ organ တစ်ခုတက်ဆင်ဖို့တိတ်နဲ့ချီသုံးဆွဲရပြီးဒီလို organ တစ်လုံးဖြစ်မြောက်ဖို့လဲတစ်နှစ်လောက်အချိန်ယူတည်ဆောက်ရတာပါ American ပြည်အောင်စုတနစီပြည်နယ်ကကုမ္ပဏီငယ်လေးတစ်ခုကတော့ဒလိုတမိုးကြီးဂီတာတူရီယာပစ္စည်းဖန်တီးလာတာနှစ်ပေါင်း30လောက်ရှိပါပြီ။ organ တစ်ခုဖြစ်ဖို့စိတ်ဝင်စားစရာကောင်းလာတဲ့အရှုပ်ထွေးတဲ့အပိုင်းအစတွေဘယ်လိုတက်ဆင်ဖန်တီးလဲဆိုတဲ့အကြောင်းကိုတင်ပြပေးရမယ်။ဖျားเจ้าနေမှာတွေ့ရတဲ့လေရှိတဲ့တန်းစုံ organ ဟာအစိတ်ပိုင်းများစွာနဲ့တည်ဆောက်ရတဲ့ဂီတာတူရီယာတစ်မျိုးပါ။ Bruce Fox နဲ့Ralph Richards တို့ဟာဒီလို organ တွေကိုတည်ဆောက်လာတာဆယ်စုနှစ်တည်းနဲ့ချီကြခဲ့ပါပြီ Bruce Fox က
When I was a kid, one of my teachers let me go inside of
ကျွန်တော်ငငယ်က organ ဘလို့တည်ဆောက်လဲဆိုတာကိုဆရာတွေကလေးလာခွင့်ပေးခဲ့ပါတယ်အဲ့ဒီအချိန်ကလေးက organ ဘလို့တည်ဆောက်ထားလဲဆိုတာကိုတွေ့ပြီးတသက်လုံးမေ့မရဖြစ်သွားပါတယ
် Ralph Richards ကဝါသနာတူနှစ်ဦးဆုံတွေ့ပြီးအလုံလုံကန်ကြပုံကိုအခုလိုရှင်းပြပါတယ်
And that's how Bruce and I felt.
Organ တခုဖန်တီးတိဆောက်ရတာကိုသဘောကျနှိမ့်ချတာကြောင့် Bruce နဲ့အတူလက်တွဲဖြစ်တာပါ။ဒီလောက်စိတ်ဝင်စားစရာကောင်းတာကိုဖန်တီးနေရတာထက်တခြားဘာရှိအောင်မှာလဲဗျာ
။ဒါပေမဲ့လည်း Organ တခုတိဆောက်မဲ့သူမှာတန်စင်တွေညှိဖို့အကြအာရုံကောင်းဖို့လိုတယ်လို့လှလှပပဖန်တီးတက်စနိုင်နဲ့အရေးအချင်းလဲရှိဖို့လိုရတယ်။ဒါအပြင်ဈေးကွက်ကျွမ်းကျင်မှုလည်းရှိရပါမယ်။အလုတ်လာပြီးတဲ့အခါမှာတော့ organ တက်ဆင်မဲ့နေရာကိုသွားပြီးတိုင်းတာကွန်ပျူတာနဲ့ဒီဇိုင်းဆွဲပြီးတော့ပစ္စည်းတွေကိုဆင်ရပါတယ် organ လုံးဖန်တီးတိဆောက်ရမှာအရေးကြီးတဲ့အစိတ်ပိုင်းတွေဖြစ်တဲ့ပိုက်တွေကိုလှုပ်ဖို့အတွက်တက်ထုနဲ့ခဲတုံးတွေကိုပုံသွင်းမှု800ဒီဂရီအပူပေးထားတဲ့အိုးရဲကိုထည့်ရပါတယ်အဲ့နောက်အရေးပြောသွားတဲ့တန်တက်ထုအရေးပူတွေကိုတော့ပိုက်လို့လို့ရအောင်ပါလှော်တဲ့တံပြားဖြစ်ပြောင်းလဲခဲ့ပါတယ်တက်ထုတက်များရင်တော့အတန်ကောင်းပြီးခဲများရင်တော့အတန်အုံပါတယ်အဲ့နောက်ပိုက်လို့ပြီးရင်တော့အတန်ညှိပြီးတော့စတင်တက်ဆင်ပါတယ် Bruce Fox က
If I want more volume I would open
အတန်ကျဲခြင်းရင်အပေါက်ချဲ့ပေးရပါတယ်တိုးခြင်းရင်တော့အပေါက်ကိုကျင်းပေးရပါတယ
်ရှုပ်ထွေးလာတဲ့ဂီတာဒူရီယာတစ်ခုတိဆောက်ရမှာပါဝင်တဲ့အစိတ်ပိုင်းအလုံးဟာအေးပါပါတယ်ရာသီဥရုပေါ်လိုက်ပြီးဒီအစိတ်ပိုင်းတွေရဲ့အရွယ်ပမာဏဟာပြောင်းလဲသွားနိုင်တာကြောင့်မှာဒါကြောင့်ဖခင်ကြောင့်အတွက် organ အသေးစားတစ်ခုတိဆောက်တယ်ဆိုရင်တော့မှလည်းအချိန်ယူဆောင်ရွက်ရပါတယ် Bruce က
Small organ can have
organ အသေးတစ်ခုမှာပိုက်တစ်ထောင်လောက်သာပါဝင်ပေမဲ့ဖခင်ကြောင့်မှတက်ဆင်ရတဲ့ organ ကတော့ပိုက်ပေါင်း1000လောက်ပါဝင်ပါတယ်
။အော်ဂင်နှလုံးတိဆောက်ဖို့တစ်နှစ်လောက်အချိန်ယူရသလိုအဲဒီနောက်မှာလနဲ့ချီးပြီးတော့အတန်ဆန်းရပါတယ်။တာယာနာပြောပွဲကောင်းတဲ့အတန်ကိုရရှိဖို့အခုလိုနှစ်နဲ့ချီအချိန်ယူပြီးတော့တိဆောက်ရသလိုဒေါ်လာတန်းချီကုန်ကြတာကြောင့်လဲ Rough နဲ့ Bruce တို့ဟာဒီလုပ်ငန်းမှာလုပ်ကင်နေတာဆယ်စုနှစ်တွေနဲ့ချီကြာမြင့်နေပေမဲ့လည်းအော်ဂင်24ကူသာတိဆောက်နိုင်ခဲ့ပါသေးတယ်ခင်ဗျာ။အခုတော့အမေရိကန်ပြည်အောင်စုမှာဩဂုတ်လအတွင်းဖြစ်ပွားခဲ့တဲ့သမိုင်းတွင်နေ့ရက်တွေအကြောင်းကိုဆက်ပြီးတော့တင်ပြပေးရမယ်။1989ခုနှစ်ဩဂုတ်လ9ရက်နေ့တုန်းကပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့မှာကျင်းပတဲ့ဖွဲ့စည်းအုပ်ချုပ်ပုံဥပဒေဆိုင်ရာညီလာခံအကြောင်းနဲ့စလိုက်ရအောင်လားနန်းလောင်ကြီး။အဲဒီညီလာခံမှာဒီအမျိုးသားပြည်ရင်စာတမ်းမူကြမ်းနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာပါ။ဒါဟာ18ရာစုခေတ်ရဲ့အသိဉာဏ်တိုးတက်လာမှုကိုရောင်မြန်ဟန့်နေတာဖြစ်ပြီးတော့အစိုးရရဲ့အာဏာဟာလူလူတွေကနေဆင်းသက်လာတာလူသားတွေမှာမွေးရပါအခွင့်အရေးတွေရှိတာအစိုးရအဖွဲ့အတွင်းအာဏာချိန်ခွင်ရှာညိတာအထွေထွေအုပ်ချုပ်ခွင့်အာဏာကိုနိုင်ငံတော်အစိုးရကရယူပြီးဒေသဆိုင်ရာအုပ်ချုပ်ခွင့်အာဏာကိုဒေသအစိုးရကိုပေးအပ်တာနောက်ဒီလူသားတိုင်းမှာမွေးရပါညီမျှတဲ့အခွင့်အရေးရှိပြီးတော့သူတို့ကိုဒန်းတူဆက်ဆံဖို့လိုအပ်တာစတဲ့အကြောင်းအရာတွေကိုထည့်သွင်းစဉ်းစားပြီးတော့ရေးဆွဲထားတာပါ
American ပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ပုံဥပဒေရဲ့ဏိဒံအစမှာ We the People ကျွန်တော်တို့လူထုဆိုပြီးတော့အစချီရေးသားထားတာဟာလည်းအထူးခြားဆုံးဖြစ်တယ်လို့တမိုင်းပညာရှင်တွေကအယုံကြည်ထားပါတယ်။ကွယ်လွန်သွားပြီဖြစ်တဲ့ American ရုပ်ရှင်မင်းသား Henry Fonda ကဖွဲ့စည်းပုံအခြေခံဥပဒေဏိဒံကိုအခုလိုအတန်သွင်းထားပါတယ်
။ We the People of the United States in order to form a more perfect union, establish justice,
American ပြည်ထောင်စုကလူထုတွေအနေနဲ့အဖက်ဖက်ကပြည်စုံတဲ့ပြည်ထောင်စုတစ်ခုတည်ဆောက်နိုင်ဖို့တရားဥပဒေစနစ်ထူထောင်ဖို့ရက်ရွာအေဂျင့်တာယာဖို့အကာအကွယ်ပေးဖို့အထွေထွေလူမှုဖူလုံရေးကဏ္ဍဖွံ့ဖြိုးတိုးတက်ဖို့ရရှိထားတဲ့လွတ်လပ်ရေးအနှစ်သာရတွေမပြောက်ပြတ်ဖို့ American ပြည်ထောင်စုရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြဋ္ဌာန်းပြီးအကောင့်ထဲပေါ်ရပါမယ်လို့တရုတ်ဆောင် Henry Fonda ကပြောသွားတာပါ
ဖွဲ့စည်းပုံဥပဒေဏိဒံကဖော်ပြချက်တွေကိုအကောင့်ထဲဖော်နိုင်မဲ့ဥပဒေစည်းမျဉ်းစည်းကမ်းတွေကိုဒီဖွဲ့စည်းပုံတစ်ခုလုံးမှာအသေးစိတ်ရေးသားဖော်ပြထားတာလည်းဖြစ်ပါတယ်
။အခုတခါဆက်လက်တင်ပြပေးလို့တဲ့အကြောင်းအရာကတော့1904ခုနှစ်ဩဂုတ်လ9ရက်နေ့မှာမွေးဖွားခဲ့တဲ့ Nobel ဆုရှင်တယောက်အကြောင်းပါ။ Ralph Bunche ကို Michigan ပြည်နယ် Detroit မြို့မှာမွေးဖွားခဲ့ပါတယ်။ခြေတလုံးအိမ်တိုင်းလှည့်လည်နေတဲ့စံတဆရာတဦးရဲ့သားဖြစ်သူ Ralph ဟာတက္ကသိုလ်နဲ့ကုလသမဂ္ဂမှာအလုပ်လုပ်ကင်နေစဉ်အတွင်းဒေါက်တာဘွဲ့ရခဲ့သူပထမဆုံး African American အမျိုးသားတဦးဖြစ်တဲ့အပြင်အသားအရောင်ရှိသူတွေထဲမှာလည်း Nobel ဆုရရှိတဲ့ပထမဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်
။ Ralph Bunche ဟာ Los Angeles အထက်တန်းကျောင်းသုံးကလည်းအတော်ဆုံးကျောင်းသားတွေထဲမှာပါဝင်ပြီးစကားစစ်ထိုးပွဲတွေမှာကျွမ်းကျွမ်းကျင်ကျင်ပြောဆိုနိုင်ပါတယ်။အထက်တန်းကျောင်းနေစဉ်အတန်းထဲမှာပထမရခဲ့သလို Los Angeles မြို့က California တက္ကသိုလ်နဲ့ Harvard တက္ကသိုလ်တွေကနေလည်းဖွဲ့ရခဲ့ပါတယ်။1948ခုနှစ်မှာ Israel နိုင်ငံတည်ထောင်ခဲ့တာကြောင့်အရှေ့အလယ်ပိုင်းဒေသအတွင်းတင်းမာမှုတွေကြီးထွားလာချိန်မှာ Bunche ဟာကုလသမဂ္ဂမှာအလုပ်လုပ်ကင်နေပြီးတော့ Arab Israel ပထမစစ်ပွဲအတွင်းကျောင်းဝင်စစ်ဆန်ညီနိုင်မှုအဖြစ်ဆောင်ရွက်ခဲ့ပါတယ်ကောအောင်။
ကုလသမဂ္ဂစစ်ဆန်ညီနိုင်မှုလုပ်ကြံခံရချိန်မှာ Bunche ဟာအဲ့ဒီစစ်ဆန်ညီနိုင်မှုတာဝန်ကိုယူခဲ့ပြီး1949ခုနှစ်မှာအပြစ်ခတ်ရစရေးသဘောတူညီမှုရအောင်ဆောင်ရွက်ခဲ့ပါတယ်။ဒါအပြင်ကွန်ဂိုကက်ရှမီးယားနဲ့ဆိုက်ပရက်နိုင်ငံတွေမှာလည်းဂျာဝင်ဆိစက်ဖြစ်ရှင်းခဲ့ပါတယ်။ Arab Israel ပြည်ပခမှာ Bunche ဟာအောင်မြင်အောင်ဆောင်ရွက်နိုင်ခဲ့တာကြောင့် American သမ္မတ Henry Truman နဲ့ Britain ဝန်ကြီးချုပ် Winston Churchill တို့ကိုကျော်လွန်ပြီး1950ခုနှစ်အတွက် Nobel ငြိမ်းချမ်းရေးဆုကိုရရှိခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အသားအရောင်ခွဲခြားမှုအရှိန်ကောင်းတဲ့ကာလမှာ Bunche ရဲ့အောင်မြင်မှုဟာ African American တွေကိုစားဂုဏ်ယူစရာလည်းဖြစ်နေပါတယ်
။ Berkeley California တက္ကသိုလ်က African American တွေအကြောင်းလေ့လာသူပါမောက်ခ Charles Henry က Ralph Bunche ရဲ့အောင်မြင်မှုဟာအပြောင်းအလဲအတွက်အရေးပါတယ်လို့ပြောဆိုခဲ့ပါတယ်။ Bunche ဟာ American ပြည်သူအခွင့်အရေးလှုပ်ရှားမှုတွေထဲမှာလည်းပါဝင်ခဲ့ပြီးတော့လူမဲကောင်းဆောင် Martin Luther King Jr. နဲ့အတူအခမ်းအနားတွေကိုတက်ရောက်ခဲ့ပူးတယ်လေ။1980ခုနှစ်အသက်68နှစ်အရွယ်မှာ Ralph Bunche ကွယ်လွန်ခဲ့ပြီးတဲ့နောက်သူ့အထိတ်အမှတ်ပန်းခြံတစ်ခုကိုနယူးယောက်မြို့ကုလသမဂ္ဂအဆောက်အဦးမှာဂုဏ်ပြုဆောက်လုပ်ထားပါတယ
်။ကိုအောင်
ံစီစဉ်တင်ဆက်ခဲ့တဲ့တူတာဆောင်တွင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံနဲ့နီးပညာကဏ္ဍကိုတင်ဆက်ပေးကြပါတယ်နေကိုလေးလာမဲ့ဖခါဆုံးဒီဆုံးစူးစမ်းရေးရင်အပိုင်းနှစ်ကိုအကြောင်းကိုတင်ဆက်ပေးမှာပါအပူချိန်သိပ်ပြီးတော့ပြင်းနေတဲ့နေနာကိုအရောက်သွားနိုင်မှုဘလို့ကြံစားထားတယ်ဆိုတာကိုပြောပြပေးမယ် NASA သိပ္ပံပညာရှင်ဒေါက်တာပရိသာတင်ကိုဒေါခင်မျိုးသက်ဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်
NASA American အာကာသစူးစမ်းရေးအဖွဲ့က2018ဩဂုတ်လ12ရက်နေ့မှာလွှတ်တင်လိုက်တဲ့အာကာသစူးစမ်းရေးယာဉ်ကိုအပူချိန်သိပ်ပြင်းတဲ့နေနာအရောက်သွားပြီးအနိကလေ့လာနိုင်ဖို့အတွက်ဘလို့ကြံစားထားပါတယ်။ NASA သိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပြပေးပါပ
ါ။ကဘာရဲ့နေရာအစပေါင်း3သိန်းကျော်လေးတယ်ပြီးတော့ကဘာချင်းတဲ့အစ100မကကြီးပါတယ်။နောက်ကဘာနေမိုင်း93တန်းဝေးတယ်အဲ့တော့အလင်းအလျင်နဲ့တနအယုံ 3,600 လောက်မြန်နဲ့တစ်စက္ကန့်ပေါ့နော်အဲ့လောက်မြန်နဲ့အလင်းအလျင်နဲ့တွားရင်နေကို10မိနစ်အတွင်းရောက်သွားမှာပါဒါပေမဲ့ပါကာဆိုလာပရုတ်ပါကာနေတုတေသနာလုပ်တဲ့ဂျူရုကတော့နိုဝင်ဘာလလောက်မှာနေမျက်နှာပြင်နောက်ပထမအချိန်စပြီးတော့ပတ်မှာဖြစ်ပါတယ်နောက်2လ3လနေတော့ဆိုလို့ရှိရင်စရောက်သွားပါပြီ
ဒီလောက်ဝေးกว่าတဲ့နေရာကိုပါကာဂျူရုကဘလို့ပုံစံနဲ့သွားဖို့စီစဉ်ထားတယ်ဆိုတာကြည်အောင်ပ
ါ။ तू ကဘလို့သွားရလဲဆိုတော့တောက်ကြကြိုရဲ့ဆွဲအားနဲ့အချိန်ကိုယူပြီးနေကို24ချိန်ပတ်မှာဖြစ်ပါတယ်။ဒီပတ်လမ်းကြောင်းကြောင့်နေမျက်နှာပြင်နဲ့အနီးဆုံးကနေမျက်နှာပြင်နဲ့မိုင်း3တန်းခွဲလောက်ရောက်အောင်ကိုအနီးကပ်အောင်သွားနိုင်ဖို့အတွက်ကိုဒီတောက်ကြကြိုပတ်ရင်ပတ်ရင်နဲ့တစ်ဖြည်းဖြည်းအနီးဆုံးရောက်အောင်သွားရတာဖြစ်ပါတယ်။အဲ့တော့နေနဲ့အနီးဆုံးရောက်တဲ့အခါမှာတနအယုံမိုင်း၄သိန်းလောက်နဲ့ပြန်มาဖြစ်ပါတယ်အဲ့လောက်ထိမြန်ပြန်နိုင်ဖို့အတွက်ကသူ့မှာအင်ဂျင်ရလို့မရှိပါဘူးဒါပေမဲ့ဒီပတ်လန်းချောင်းရဲ့အချိန်ကိုယူပြီးတော့နေဆွဲအားနဲ့တောက်ကြကြိုကပတ်လန်းနဲ့တွဲပြီးပတ်ရတဲ့ပုံစံမျိုးနဲ့ပတ်ရတာဖြစ်ပါတယ်အဲ့ဒါကြောင့် तू က2018ခုနှစ်ကနေ2025ခုနှစ်အတွင်းဒီပတ်လန်းချောင်းကို24ကနေအနည်းဆုံးကိုရောက်အောင်တဖြည်းဖြည်းနဲ့ဘဲဥပုံလန်းချောင်းနဲ့ပတ်သွားมาဖြစ်ပါတယ်
နေကိုစူးစမ်းဖို့စတင်ခဲ့တဲ့ Solar Probe တုန်းက Jupiter ခြားသပတိဂြိုလ်ရဲ့ဆွဲအားနဲ့အချိန်ယူဖို့စဉ်းစားခဲ့ပေမဲ့အခု Parker Solar Probe ကတော့ Venus တောက်ကြကြိုလ်ရဲ့ဆွဲအားနဲ့အချိန်ယူမှာဖြစ်ပါတယ်။ဒီစူးစမ်းရင်နဲ့ယင်းထဲမှာတက်ဆင်ထားတဲ့ဆက်ပစ္စည်းတွေဘလို့အလုပ်လုပ်မှာပါလဲ
။ Parker ရဲ့အလေးချိန်ကဆိုတော့ kilogram 200လောက်လေးပါတယ်။သူ့ပေါ်မှာဒီထဲမှာရှိတဲ့လျှက်စစ်ဆက်ပစ္စည်းတွေအလုပ်လုပ်ဖို့အတွက်ပြစစ်တဲ့အားလိုတဲ့ဟာတော့သူ့မှာဆိုလာပြားတွေပါသွားပါတယ်။နင်းနဲ့အရန်တီးသွားတဲ့အခါကျလေဒီဆိုလာပြားတွေကအပူမခံနိုင်တဲ့အတွက်သူတို့ခောက်ပြီးတင်းလို့ရတယ်။ပြီးတဲ့အခါကျနင်းနဲ့အရန်ဝေးသွားတဲ့အခါကျရင်ဒီဆိုလာပြားတွေပြန်ဖွင့်ဆက်ပစ္စည်းတွေနဲ့ကွန်ပျူတာတွေအလုပ်လုပ်ခိုင်း data တွေပြန်ဖို့ပေးပါလား
။နင်းနာကိုရောက်သွားတဲ့အခါမှာရောဆက်တွေအေးပြောမသွားအောင်ဘယ်လိုလုပ်ထားပါသလဲ
။နင်းမျက်နှာပြင်နဲ့အနည်းဆုံးအချိန်ရောက်သွားတဲ့အခါမှာဂျိုရုရဲ့အပူကပစ္စည်းကအပူချိန်စင်တီဂရိတ် 1400 လောက်ရှိတယ်အပူချိန်ကိုသူခံစားရလိမ့်မယ်ဒါဆိုတော့ရှိလို့ရှိရင် 1400 ဆိုတဲ့အချိန်ကတန်အေးပျော်လောက်တဲ့အပူချိန်ဖြစ်နေပြီဒါပေမဲ့အေးမပျော်ဘာလို့လဲဆိုတဲ့အခါကျနေဘက်ကိုမျက်နှာမူထားတဲ့ဂျိုတုရဲ့အကာသိကောင်းတဲ့အတွက်အဲ့ဒီအကာရဲ့အနောက်မှာရှိတဲ့ဆက်ပစ္စည်းတွေကဘူလာကျွန်တော်တို့အခန်းထဲမှာရှိတဲ့အပူချိန်လောက်အထိပဲနေလို့ရအောင်လုပ်ထားပါတယ်နေမျက်နှာပြင်ပေါ်မှာရှိတဲ့ဒီပရမအဏုမြူတွေဖြစ်တဲ့ electron proton နောက်ပြီး helium ion တွေရဲ့တိတ်တူးမှုဘယ်လောက်ရှိသလဲနောက်ပြီးတနည်းအားဖြင့်ဘယ်လောက်ကျွေးဝသလဲဆိုတာကိုတိုင်းတာဖို့ဖြစ်ပါတယ်ဒီပရမအဏုမြူတွေကအချိန်နဲ့လွင့်ပြန်နေတာပါသိပ်ပူလွန်အားကြီးတဲ့အတွက် hydrogen ကနေ helium ဘဝကိုပြောင်းတဲ့အခါကျလို့ချင်းထုတ်လိုက်တဲ့စွမ်းအင်တွေကသိပ်ပူလွန်အားကြီးတဲ့အတွက်သိပ်တောက်နေပြီးတော့ပရမအဏုမြူတွေကလွင့်ပြန်နေတဲ့အတွက်သိပ်ပံအတုံးဆုံးနဲ့ဆိုလို့ရှိရင်ဒါကို solar wind လို့ခေါ်ပါတယ်နေပေါ်မှာတိုက်ခတ်နေတဲ့နေရဲ့လေလို့လဲနာမည်ပေးထားပါတယ
်အရင်တော့ဒီလိုမျိုးနေစီကိုလွတ်တင်ခြင်းပဲလွတ်လို့မရဘူးအခုတော့နီးပညာအသစ်တွေတိုးလာမှလွတ်တင်လို့ရတယ်ဆိုတော့ဘာကြောင့်အဓိကလွတ်တင်လို့ရတာပါ
အဓိကဟိုနီးပညာကွန်ပျူတာနီးပညာဥပမာအားဖြင့်ကျွန်တော်တို့ဒီကွန်ပျူတာနီးပညာဘလောက်တောင်မှတိုးတက်လာလဲဆိုလို့ရှိရင်ကျွန်တော်တို့သုံးနေတဲ့ cellular phone ရဲ့တွက်ချက်နိုင်တဲ့အရေးအချင်း efficiency ပေါ့နော်သူစွမ်းကဘလောက်တောင်ကောင်းလဲဆိုလို့ချင်း1960လောက်မှာလာကပါကိုပြစ်တင်လိုက်နိုင်တဲ့ဒီ Saturn 5အမှတ် ထိချုပ်တဲ့ကွန်ပျူတာတဲ့အစပေါင်းများစွာတာလာအောင်ကိုတိုးတက်လာပါပြီဒါတွေအဲ့ဒါတွေရဲ့ကွန်ပျူတာနည်းပညာတိုးတက်လာတာတိတ်အဓိကကြပါတယ်နောက်တစ်ခုကဒီကွန်ပျူနီကေးရှင်းပေါ့နော်ဆက်သွယ်ရေးဂျူဂျူတွေရဲ့ဟိုဆက်သွယ်မှုနောက်လေယာဉ်နည်းပညာအီလက်ထရောနစ်နည်းပညာတိုးတက်မှုအများကြီးဆောင်ရပါတယ်ဒီသိပ္ပံသူတေသနအချက်လက်တွေကိုတလောက်ဝေးတဲ့နေရာနေပို့ပေးဖို့နောက်တစ်ခုကဒီ
material science ဆိုခေါ်တဲ့တတ္ထုဗေဒပညာကိုတော်တော်ကိုကျွမ်းကျင်နားလည်ပြီးတော့အခါကျရင်နည်းပညာတိုးတက်လာမှသာလေလုပ်လို့ရပါတယ်။ဥပမာအဖြစ်ယူနေဘောယူအာကာသရင်တခုကိုလွတ်တင်လိုက်လို့ရှိလို့ရင်ချက်ချင်းအရေးပြောပြီးလောင်ပြီးကြသွားမှာပါ။အဲ့တော့အပူတလောက်မြင့်တဲ့အပူချင်းကိုခန္ဓာပုံးအတွက်ကပါလဲဆိုလို့ရှိရင်တတ္ထုရောတွေအလောယ်စီပေါ့နော်အဲ့ဒါတွေကိုတီထွင်နိုင်တဲ့အပူချင်းအမြင့်ကြီးခန္ဓာ
ါတယ်နောက်တစ်ခုကကင်မရာပေါ့နော်ကင်မရာနည်းပညာဆိုလို့ရှိလို့ရှိရင်ဒီကင်မရာရိုက်တဲ့ CCTV ပေါ့နော်မြင်နွားအချက်ကလေးဆိုလို့ရှိရင်အခုဆိုလို့ရှိရင် UO CCTV နဲ့မဟုတ်ဘဲနဲ့ CMOS ဆိုခေါ်တဲ့ complementary metal oxide semiconductor လို့ခေါ်ပါတယ်အဲ CMOS CCTV အချက်ကလေးอ่ะပါလဲဆိုလို့ရှိရင်ဒီ UO နေရနေပြီးတော့ထွက်လာတဲ့ဒီနေမုံတိုင်း X-ray ရောင်ကြီးပြည့်ရဲ့အခါကျရင် cosmic ရောင်ကြီးတွေကနေပြီးတော့ဒီ UO CCTV ကင်မရာရဲ့မြင်နွားလေးကိုတဖြည်းဖြည်းပြတ်သွားအောင်တဖြည်းဖြည်းချိုးယွင်းသွားအောင်လုပ်နိုင်ပါတယ်အဲ့တော့အဲ့လိုပြတ်မသွားအောင်လုပ်နိုင်တဲ့ကင်မရာတစ်ခုစထွင်းလာပြီပေါ့နော်အဲ့ဒါကို CMOS ကင်မရာလို့ခေါ်ပါတယ်အခုစတုံးနေကြပါပြီအဲ့တော့ဒီ technology တွေမရှိကျလို့ရှင်တော့ဒီလောက်တောင်ပူချိန်မြင့်တဲ့နေရာဒီလောက်ဝေးတဲ့နေရာမှာဒီလောက်တောင်မှာလင်းထိန်နေတဲ့ဟာကိုတိုင်းထွာဖို့စက်တီတီထွင်နိုင်ဖို့လုပ်နိုင်ဖို့ဆိုတာကတော့သိပ္ပံဤပညာတိုးတက်မှုအများကြီးလိုပါတယ
်ဒီရင်နဲ့တူယူပဗေဒပမောက္ခပါကရဲ့ပုံတွင်နဲ့သူ့ရဲ့1958 7မိတူအပြင်လူပေါင်း1,000,000+ရဲ့နံပါတ်တွေပါတယ်memory ကပြားလေးပါပါသွားတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ကဏ္ဍကိုဒီမှာပဲရနာလိုက်ပါရစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
ထိုခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မနေ့ပြန်စနေမနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 40 51နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အစီအစဉ်တွေအဆုံးမသက်ခင်မှာအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းညုတ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါမယ်ရှင်။
ကမ်းပြင်းမှာပြည်ရနေတဲ့ကြုံရတဲ့လူခွေချူပေါမှုတွေမှာတာဝန်ရှိတဲ့မြန်မာအနေနဲ့ကိုနိုင်ငံတကာရာဇဝတ်ပြမှုဆိုင်ရာခေါ်ယော ICC ကကိုက်တွဲအရေးယူဖို့8,500နိုင်ငံကလွှတ်တော်အမတ်တရားရောကတောင်းဆိုလိုက်ပါတယ်။ကမ်းပြင်းနယ်မြောက်ပိုင်းမှာပြစ်ကတ်တွေကြုံရတဲ့ဒနစ်ပြလာဖြစ်ပေမဲ့လူခွေချူပေါသူတွေကိုပေါ်တော့အရေးယူမှုမရှိတဲ့ကြောင့် ICC ကကိုက်တွဲဆောင်ဖို့လူခွေဆိုင်ရာအာဆီယံလွှတ်တော်မှမြောက်ဖွဲ့ APHR ကဒီနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်တာပါ။ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကအခုခါပြန်လည်ရုပ်သိမ်းလိုက်ပြီဖြစ်တဲ့ရာထူးတက်တယ်မပြည့်ခင်နှုတ်ထွက်ဖို့ပြောဆိုချက်ဟာတိုင်းပြည်ရင်းကအပြင်းချက်ချစားမှုတွေလူတပုံတွေရဲ့အကြမ်းဖက်မှုတွေတရုတ်နိုင်ငံနဲ့မဟာမိတ်ဆက်ဆံရေးတွေပေါ်ဝေဖန်မှုတွေပေါ်မှာစိတ်ဆိုးဒေါသထွက်ရတာအခြေခံတာဖြစ်တဲ့အကြောင်းဖိလစ်ပိုင်ရေးချင်းချင်းတွေကပြောပါတယ်သမ္မတရာထူးကထွက်မဲ့အကြောင်းဒီလာဇန်ကပြောခဲ့ပေမဲ့သဘောထားပြောင်းလဲသွားတဲ့အကြောင်းဖိလစ်ပိုင်မီဒီယာတွေနဲ့ထက်လွတ်တော် website တွေမှာဖော်ပြခဲ့ကြတာပါတောင်ကိုရီးယားဆွေကမြောက်ကိုရီးယားနဲ့ဆက်ဆံရေးတိုးမြင့်လာနေချိန်မှာပဲမြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေဖြတ်သိမ်းအောင်မြင်အောင်ဆောင်ရွက်ရမယ့်နည်းလမ်းတွေပေါ်တောင်ကိုရီးယားနဲ့အမေရိကန်တို့သဘောထားမတိုက်ဆိုင်တဲ့အရေးအယောင်တွေတွေ့နေရပါတယ်။ကိုရီးယားနဲ့နိုင်ငံခြားဆက်ဆံရေးတိုးတက်လာအောင်တောင်ကိုရီးယားကစီးပွားရေးစီစဉ်နေတဲ့တွန်းအားပေးနေတယ်လို့လည်းအကြက်ခတ်တွေကပြောနေကြတာပါ။ဩစတြေးလျနိုင်ငံမှာ17နှစ်အတွင်း900မြောက်ဝန်ကြီးချုပ်ဖြစ်ရွေးချယ်ခံလိုက်ရတဲ့ Scott Morrison ကသူ့ဆောင်တဲ့ညွန်မောင်းအစိုးရအနေနဲ့လူထုကမျှော်လင့်တဲ့တည်ငြိမ်မှုတွေရအောင်ကြိုးပမ်းမဲ့အကြောင်းကတိပြုပြောဆိုလိုက်ပါတယ်။ဒီနေ့မနေ့မဲခွဲရွေးချယ်ပြီးနောက်မှာပဲဝန်ကြီးချုပ်တွေဖြစ်တဲ့ Morrison ကကျန်းသစ်စာချေဆိုစတင်တာဝန်ယူချိန်မှာကြေညာစကားပြောကြားခဲ့တာလည်းဖြစ်ပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လုံးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ကထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါသည်ရှင်။
This program has come to you from the Voice of America, Washington.